Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့ရော VOA American အသံကနေ2021 February လ1ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ2440နဲ့51လိုင်းကီလိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ
။မြန်မာနိုင်ငံမှာအခုမနေ့စောပိုင်းစစ်တပ်ကနေပြီးတော့အာဏာသိမ်းလိုက်ပြီးဆိုတဲ့သတင်းကြေပြပြန်ဖြစ်ပေါ်နေပါရယ် VOA ကနေပြီးတော့စုံစမ်းမေးမြန်းထားတော့ပြည်ထောင်စုတိုင်းအစိုးရဝန်ကြီးချုပ်အားလုံးဤပါနဲ့အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပါတီခေါင်းဆောင်တချို့ပြင်တက်ကြွလှုပ်ရှားသူတချို့ကပါစစ်တပ်ကနေပြီးတော့ဖမ်းဆီးခေါ်ဆောင်မှုတွေရှိနေပြီလို့သိရပါရယ်နေပြီးတော့ပါဝင်နေရအကြောပြများကလည်းဖုန်းလိုင်းတွေဆက်သွယ်လို့မရပါဘူးစစ်တပ်ကအာဏာသိမ်းလိုက်ပြီလားဆိုတာကိုတော့ VOA အနေနဲ့သိကြအတည်ပြုလို့မရသေးပါဘူးအခုဖေဖော်ဝါရီလ1ရက်နေ့မှာတော့ပြည်သူ့ထုတ်တော်ကိုခေါ်ယူဖို့အတွက်မူလကနေပြီးတော့စီစဉ်ထားတာဖြစ်ပါရယ်ဒီဖြစ်ရနောက်ဆက်တွဲအခြေအနေတွေကိုတော့ VOA website နဲ့လူမှုကွန်ရက်တွေမှာအချိန်နဲ့အညီတင်ပြပေးတော့ပါမယ
်။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ထံခံနေရတဲ့အမေရိကန်နိုင်ငံသားတွေအတွက်ကူညီကယ်ဆယ်ရေးရန်ပုံငွေအဖြစ်ဒေါ်လာ 1.6 ထရီလီယံအဆိုပြုထားတာကိုပြန်ပြီးပြင်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်ကစဉ်းစားမှာဖြစ်ပြီးဒီလိုလောက်တန်ဟာတကယ်လိုအပ်နေတဲ့ပြည်သူတွေစီကိုထောက်ပံ့ငွေပို့ပေးနိုင်ဖို့ဖြစ်ကြောင်းသမ္မတဘိုင်ဒန်ရဲ့အမျိုးသားစီးပွားရေးကောင်စီအကြီးအကဲ Brandis ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဒီအဆိုပြုချက်ဟာနိုင်ငံတွင်းကြုံတွေ့နေရတဲ့စီးပွားရေးအကျပ်တဲကိုကြည့်ပြီးချိန်ဆတောင်းဆိုတာဖြစ်ပေမဲ့အခု Republican ဆက်လွှတ်တော်မှ10ဦးတင်သွင်းထားတဲ့အဆိုပြုချက်အစ်စ်ကိုဆန်းစစ်ကြည့်နေပြီဖြစ်ကြောင်းပြောပါတယ်။ American နိုင်ငံမှာ Coronavirus ကြောင့်ဆေးဆုံးရသူဟာတနင်္ဂနွေနေ့မှာ4,000ကျော်နေပြီဖြစ်တယ်လို့နိုင်ငံတလွားဒီယောဂအတွက်ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေနှေးကွေးနေတာနဲ့အတူနိုင်ငံစီးပွားရေးကလည်းရိုင်းနေနေတာဖြစ်ပါတယ်။အခုချိန်မှာ American စီးပွားရေးကိုအရင်လိုပြန်ပြီးဖြစ်လာအောင်ဦးစားပေးလှုပ်ဆောင်နေတယ်လို့လည်း Disc ကပြောပါတယ်။သမ္မတ Biden ကအတိုက်ခံ Republican Party ဝင်တွေနဲ့အပေးအယူလုပ်လို့ဖို့ဆန္ဒရှိကြောင်းပြောကြားခဲ့တာပါ။ဒါပေမဲ့ဒီကယ်ဆယ်ရေးရန်ပုံငွေအတွက်နှိမ့်နှိုင်းမှုတွေရှေ့ရှေ့လေးလေးလုပ်မယ်အစားလိုအပ်ရင်တက်တော်မှာမဲခွဲဖို့အတွက်ဒီမိုကရက်တစ်ပါတီဝင်တွေဘက်ကတိုက်တိုက်တွန်းတွန်းလှုပ်ဆောင်လာဖို့ရှိကြောင်းလည်းပြောကြားခဲ့တာပါရုရှားနိုင်ငံမှာတနင်္လာနေ့ကဆန္ဒပြပွဲတွေအတွင်းဆန္ဒပြသူ4,000ကျော်ကိုရဲကဖမ်းဆီးထားတယ်လို့စောင့်ကြည့်ရေးအဖွဲ့ OVD Info ကပြောပါတယ်အစိုးရကဝေဖန်သူအတိုက်ခံခေါင်းဆောင် Alexei Navalny ကိုပြန်ပြီးလွှတ်ပေးရင်းသတင်းပတ်ကုန်ပိုင်းဆန္ဒပြပွဲတွေကိုဒုတိယကြိမ်မြောက်အဖြစ်တနင်္လာနေ့ကနိုင်ငံတော်ဆန္ဒပြခဲ့ကြတာပါ Navalny အမှုအတွက်February 2ရက်အင်ကာနေ့ကျန်းမာပွဲမဆခင်မှာနိုင်ငံလုံးချွတ်ဆန္ဒပြကြဖို့အတွက်နဗာနီရဲ့မိတ်ဆွေတွေကတောင်းဆိုခဲ့ကြပါတယ်ဒီနိုင်ငံမှာပြီးခဲ့တဲ့90နှစ်ကိုကျင်ပုံမှန်မဟုတ်တာတွေ့ရတယ်လို့ဒီလိုဖြစ်နေတာကိုလက်မခံတဲ့သူတိုင်းကိုကျွန်တော်တို့ပံ့ပိုးပေးဖို့လိုတယ်လို့ထင်ပါတယ်အခုတော့ဒါကိုနဗာနီကိုယ်တိုင်ကစခဲ့တာဖြစ်ကြောင်းဆန္ဒပြအကြောင်းသားတစ်ယောက်ဖြစ်တဲ့မက်ဆင်ကပြောပါတယ်ဗလာဒီဗော့စတော့စိတ်ကမ်းမျိုးအပါဝင်ရုရှားရဲ့အရှိပြားနဲ့ဆိုင်ဘီးရီးယားဒေသမှာဆန္ဒပြပွဲတွေစတင်ခဲ့တာဖြစ်ပါတယ်။မြို့တော်မော်စကိုနဲ့ဒုတိယမြို့ကြီးဖြစ်တဲ့စိန့်ပီတာစဘတ်ကဆန္ဒပြပွဲတွေမှာအဖမ်းဆီးခံရသူက250ကျော်ရှိပါတယ်။မော်စကိုမြို့မှာတော့ဗူဒာယုံကြီး9ယုံကိုပိတ်ထားကြောင်းနဲ့မြို့လယ်ကောင်ကိုလာရောက်မှုကိုကန့်သတ်ထားကြောင်းမော်စကိုရဲကကြေညာပါတယ်။ဗြိတိန်ကနိုင်ငံပေါင်း17နိုင်ငံပါဝင်တဲ့ပစိဖိတ်ရံဝန်းနိုင်ငံများကုံသွေးရေးအဖွဲ့TPP မှာပါဝင်ဖို့အတွက်ရှေ့သတင်းပတ်ထဲမှာတင်ဝင်လျှောက်ထားတော့မှာဖြစ်ပြီးနှိမ့်နှိုင်းမှုတွေကိုတော့နောက်မှဒီနှစ်ထဲမှာပဲစတင်ဖို့စီစဉ်ထားကြောင်းဗြိတိန်အစိုးရကပြောပါတယ်။ Australia, Brunei, Canada, Chile, Japan, Malaysia, Mexico, New Zealand, Peru, Singapore နဲ့ Vietnam နိုင်ငံတွေနဲ့ကုန်သွယ်ရေးတွေမှာအခွန်အခအများစုဖယ်ရှားပေးနိုင်တဲ့ CPTPP ကိုအားလုံးပါဝင်သော Pacific ရံဝန်းနိုင်ငံများတိုးတက်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်မှာပါဝင်ခြင်းနဲ့ဆန္ဒရှိတယ်လို့ Britain က EU ဥရောပသမ္မတနဲ့ခွဲထွက်ခြင်းကလေးကပြက်ပြက်သားသားပြောကြားခဲ့ကြတာဖြစ်ပါတယ်။ EU ကနေ Britain ခွဲထွက်တာတစ်နှစ်ပြည့်တဲ့နောက်ပိုင်း Britain နိုင်ငံသားတွေအတွက်ကြီးမားတဲ့စီးပွားရေးအချို့မြဆောင်ကျင်းပေးနိုင်မဲ့အလားတူမဟာမိတ်အသစ်တွေနဲ့လက်တွဲပြီးလှုပ်ဆောင်ဖို့လုပ်မှာဖြစ်ကြောင်း Britain ဝန်ကြီးချုပ် Boris Johnson ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြားရထားတဲ့သဘောတူညီချက်ကိုချီးပြီးအာဖဂန်နစ္စတန်နိုင်ငံထဲမှာနိုင်ငံတကာတပ်ဖွဲ့တွေမေလသတ်မှတ်ရက်ထက်ကျော်လွန်ပြီးနေသွားဖို့စီစဉ်နေတယ်လို့နေတိုးစစ်မဟာမိတ်အဖွဲ့အကြီးတန်းအရာရှိကြီး၄ဦးကပြောကြားလိုက်ပါတယ်။ဒါဟာတပ်တွေအကုန်ရုပ်သိမ်းပေးဖို့တောင်းဆိုနေတဲ့ တာလီဘန်တွေနဲ့နိုင်ငံတကာတပ်တွေကြားတင်းမာမှုတွေမြင့်တက်လာနိုင်ခြင်းရှိနေတာပါဧပြီလကုန်မှာမဟာမိတ်တပ်ဖွဲ့အလုံးရုတ်သိမ်းပေးဖို့မရှိဘူးလို့အရာရှိကြီးတူက Righteous သတင်းဌာနကိုပြောကြားခဲ့ပါတယ်မနစ်ကအမေရိကန်အစိုးရအဖွဲ့ကသမ္မတဒေါ်နယ်ထရမ့်နဲ့တာလီဘန်တို့ကြားချုပ်ဆိုထားတဲ့သဘောတူညီချက်အရအာဖဂန်ကနေနိုင်ငံရချတ်တပ်တွေအလုံးမေးလာမှာဖယ်ပေးရမှာဖြစ်ပြီးအပြန်လန်နေတဲ့တာလီဘန်တွေဘက်ကလုံခြုံရေးအာမခံချက်အပြည့်အဝပေးဖို့ပါရှိပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 9.3 ညလိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလမီတာ190 kHz 1905တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်။တင်းနလာနေနေခင်တရင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်ဂျင်နိုင်ပါ။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံကတန်တမန်တချို့ဟာအခြေအနေမှန်ကိုမသိဘဲယူဆချက်တွေနဲ့ထုတ်ပြန်ပြောဆိုနေတယ်လို့တက်မတော်ကပြစ်တင်ဝေဖန်လိုက်ပါတယ်။ဒီကနေ့ရွေးကောက်ပွဲအတွင်းမဲမတမာမှုဖြစ်နိုင်တဲ့မဲဆယ်တန်းခွဲမဲစရင်အရာ2020ရွေးကောက်ပွဲလုပ်ငန်းစဉ်ကိုတက်မတော်အနေနဲ့လက်မခံနိုင်တာကြောင့်ထုတ်ပြန်ပြောဆိုတာရှိခဲ့ပြီးတန်တမန်တွေဘက်ကဒါကိုတည်တည်ချာချာစီစစ်လေ့လာတင်တယ်လို့လည်းတနင်္ဂနွေနေ့ကထုတ်ပြန်တဲ့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကြေညာချက်မှာဖော်ပြထားပါတယ်။တက်မတော်အနေနဲ့ဒီမိုကရေစီစံနှုန်းအတိုင်းလိုက်နာကြဖို့တိုက်တွန်းအားပေးထားတာဖြစ်ပြီးရွေးကောက်ပွဲကော်မရှင်ရဲ့အစိုးရကိုတရားဝင်မဲနောက်ဆုံးမဲစီရင်ထုတ်ပြန်ပေးဖို့တောင်းဆိုခဲ့တာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားရေးဌာနနဲ့ကုလသမဂ္ဂညီတူမြန်မာနိုင်ငံအခြေစိုက်တန်ယုံတချို့ကရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ဒါမှမဟုတ်ဒီမိုကရေစီအသွင်ကူးပြောင်းမှုကိုကြံ့ကြာစေဖို့ကြိုးပမ်းအားထုတ်မှုတွေကိုကန့်ကွက်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ထုတ်ပြန်ခဲ့ကြတာပါ။မနေ့ကထုတ်ပြန်ချက်မှာတော့တက်မတော်အနေနဲ့2008ဖွဲ့စည်းပုံကပေးထားတဲ့ရွေးကောက်ပွဲဆိုင်ရာစံနှုန်းတွေလိုက်နာစေဖို့ဖြစ်နိုင်သမျှလှုပ်ဆောင်မှုတွေလှုပ်သွားမယ်လို့လည်းဆိုထားပါတယ်။အဲ့ဒီလိုဖြစ်နိုင်သမျှလှုပ်ဆောင်မှုတွေဆိုတဲ့နေရာမှာတော့အသေးစိတ်ရှင်းရှင်းလင်းလင်းဖော်ပြထားတာမရှိပါဘူး။မြန်မာနိုင်ငံမှာအသည့်ရွေးကောက်တင်မြောက်ခံရတဲ့လွှတ်တော်မတ်တွေအနေနဲ့ဒီကနေ့တနင်္လာနေ့မှာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်အပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အသီးသီးမှကျန်းတစ္ဆာချိန်ဆကြမှာဖြစ်ပါတယ်။2020နိုဝင်ဘာရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့ဆွဆွဲထားပြီးရွေးကောက်ပွဲရလဒ်ကိုစန့်ကျင်ကန့်ကွက်ကြောင်းကြေညာထားတဲ့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘက်ကတော့လွှတ်တော်မခေါ်သေးဘူးဇန်နဝါရီလ15ရက်နေ့ကကြေညာချက်ထုတ်ကန့်ကွက်ထားပေမဲ့ဒီကနေ့ကျင်းပမဲ့လွှတ်တော်အစည်းအဝေးတွေကိုတမတက်ကိုတော့ယတိပြက်ပြောဆိုမထားပါဘူး။အလားတူရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်လို့ဆွဆွဲထားတဲ့မြန်မာစစ်တပ်ကိုယ်စားလှယ်တွေလည်းလွှတ်တော်ကိုတက်မတက်အတိအကျပြောဆိုမထားပါဘူး။လက်ရှိတတိယအကြိမ်ပြည်ထောင်စုလွှတ်တော်အတွက်ရွေးကောက်ခံအမတ်ပေါင်း456ယောက်တက်မတော်သားကိုယ်စားလှယ်166ယောက်စုစုပေါင်း642ယောက်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD က396နေရာ83ရာခိုင်နှုန်းအထိအနိုင်ရထားတာပါ။ဒီတော်တွင်ဗုဒ္ဓဘုနစ်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့နိုင်ငံတော်ကာကွယ်ရေးတက္ကသိုလ်ကနီးပြအရာရှိကြီးတွေနဲ့သင်တန်းသားအရာရှိတွေကိုဗီဒီယိုကွန်ဖရင့်စင်းနဲ့အမှာစကားပြောကြတဲ့အထက်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းလို့ရတယ်လို့ပြောကြခဲ့တဲ့အတွက်ဆင်အာနာသိမ်းတာမျိုးဖြစ်မလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်။တတိယအကြိမ်ပြည်ထောင်စုလွှတ်တော်အစည်းအဝေးကိုတော့ဖေဖော်ဝါရီလ5ရက်နေ့မှာပြုလုပ်ဖို့ရာထားသတ်မှတ်ထားပါတယ်။ဒါပြင်လွှတ်တော်အစည်းအဝေးတွေကို COVID-19 စီကံချက်နဲ့အညီတင်ဆင်ထားကြောင်း NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်စွာဦးက VOA ကိုပြောပါရယ်ဘင်္ဂလားဒေ့ရှ်မှာခိုလုံတဲ့ရိုဟင်ဂျာဒုက္ခသည်တွေကပထမအတုပ်ပြန်ခေါ်လိုတဲ့ဒုက္ခသည်အရေးအတွက်ကိုမြန်မာဘက်ကဘင်္ဂလားဒေ့ရှ်အစိုးရကိုအကြောင်းကြားထားပြီးမကြာခင်မှာပဲစတင်နိုင်ပွဲရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဒေါက်တာ AK Abdul Momen ရဲ့တနင်္ဂနွေနေ့ကပြောဆိုချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှး BSS သတင်းကဖော်ပြပါရယ်ပထမဆုံးပြန်ခေါ်မဲ့သူအရေးအတွက်ကိုမြန်မာဘက်ကပေးဖို့အကြောင်းကြားလာကြောင်းအစာပိုင်းအနေနဲ့မျှတလက်တွေ့ကြတဲ့အရေးအတွက်ဖြစ်ကြောင်းနဲ့ဒုက္ခသည်ဌာနပြန်ရေးကိုစတင်လို့ကြောင်း Bangladesh University of Professionals BUP တက္ကသိုလ်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့နိုင်ငံသားဝင်ကြီး Moment ကသတင်းထောက်တွေကိုပြောပါရယ်။ဒါပြင် Rohingya ရေးပြန်ရေးမြန်မာ Bangladesh တရုတ်တို့ကြားနောက်ထပ်သုံးဖွင့်ဆိုင်ညွှန်ကြားမှုချုပ် DG အဆင့်ဆွေးနွေးပွဲတွေကို February လပထမပတ်မှာပြုလုပ်ဖို့စီစဉ်ထားကြောင်းလည်းသူကဆိုပါရယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့မြန်မာအစိုးရကလက်ခံအတိမတ်ပြုခြင်းမရှိပါဘူး ဟောင်ကောင်မှာနေထိုင်သူတွေအနေနဲ့ဗြိတိန်နိုင်ငံသားဖြစ်လာဖို့အခွင့်အလမ်းအတွက်ဗီဇာအသစ်ကိုတနင်္ဂနွေ January 31ရက်နေ့ကစပြီးစတင်လျှောက်ထားနိုင်ပြီဖြစ်ပါတယ်။တည်ခဲ့တဲ့နှစ် 2020 ကဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေကိုတရုတ်အစိုးရကပြဋ္ဌာန်းခဲ့ပြီးတဲ့နောက်ဗြိတိန်အစိုးရဘက်ကအခုလိုဗီဇာအသစ်မျိုးကန့်လန့်ခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်အသစ်ဖြစ်လာရတဲ့အကြောင်းရင်းမှာ British National Overseas BNO လို့ခေါ်တဲ့နိုင်ငံရဲ့ချားမှာနေထိုင်ဖို့ထုတ်ပေးထားတဲ့ဗြိတိန်နိုင်ငံကူးလက်မှတ်ကို January 31ရက်နေ့ကစပြီးတရားဝင်ခီးသွွားစာရဲစာရမ်းတွေအဖြစ်အသိမှတ်ပြုတော့မှာမဟုတ်ကြောင်းတရုတ်နဲ့ဟောင်ကောင်အာဏာပိုင်တွေကကြေညာခဲ့လို့ဖြစ်ပါတယ်။ဗြိတိန်နိုင်ငံသားဖြစ်လာမဲ့အခွင့်အလမ်းတွေနဲ့ပတ်သက်လို့တော့ဟောင်ကောင်သားတွေကြားသဘောထားအမြင်အမျိုးမျိုးရှိနေပါတယ်။အယောင်စီးအဖြစ်လုတ်ကင်နေတဲ့အသက်25နှစ်အရွယ်အန်ဆန်လောကတော့ဗြိတိန်ကဟောင်ကောင်ထက်ဆိုင်ပိုကောင်းတယ်လို့ပြောပါတယ်။
တိုးဝဲဟာလို့ရာ။ညမဝါရောကတာသိဆိုင်ဟောလ
ာ။ဒီလိုကတော့ဗြိတိန်ရွှေပြောင်းမှုကျွန်တော်စဉ်းစားမှာပါ။ဗြိတိန်မှာအခြေအနေမျိုးမျိုးအထူးသဖြင့်စီးပွားရေးလိုမျိုးမကောင်းပေမဲ့နှိုင်းရှင်ရမယ်ဆိုရင်တော့ဟောင်ကောင်ထက်တော့ပိုပြီးကောင်းနေတယ်လို့ထင်ကြောင်းပြောသွားတာပါ။ဒီအစီအစဉ်ကိုပြီးခဲ့တဲ့နှစ်ကပထမဆုံးချိန်ကြေညာခဲ့ပြီးBNO နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေအနေနဲ့ဗြိတိန်နိုင်ငံမှာ9နှစ်နေထိုင်ခွင့်ပညာသင်ခွင့်နဲ့နောက်ဆုံးနိုင်ငံသားအဖြစ်လျှောက်ထားခွင့်ပြုမှာဖြစ်ပါတယ်။တနင်္လာနေ့ညနေခင်းသတင်းစီစဉ်ကိုဒေါက်ခင်မျိုးတက်နဲ့အတူကျမအင်ဂျင်နိုင်ကတင်ဆက်ခဲ့တာပါ။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်။
VOA မြန်မာပိုင်းရဲ့အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။နိုင်ငံရေးတိမမှုကြောင့်စစ်တပ်ကအာဏာသိမ်းလေမလားဆိုတဲ့စိုးရိမ်သံတွေဒီရပိုင်းတွေထွက်ပေါ်ခဲ့ပေမဲ့တတိယအကြိမ်မြောက်လွှတ်တော်ညီလာခံတွေကိုပုံမှန်အနေထားအတိုင်းကျင်းပသွားနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တချို့ကပြောကြားထားတာကိုတင်ပြခြင်းပါတယ်။တတိယအကြိမ်မြောက်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကိုဖေဖော်ဝါရီ1ရက်နေ့နဲ့2ရက်နေ့တွေမှာအတီးဒီစတင်ကျင်းပသွားဖို့ပြင်ဆင်ထားတာပါ။ရခိုင်ပြည်နယ်မဲဆန္ဒနယ်မြေအမှတ်3ရခိုင်မျိုးသားပါတီ ANP ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကတော့လွှတ်တော်ကိုယ်စားလှယ်တွေတဲခုနေတဲ့နေပြည်တော်စီပင်ရိပ်သာတဝိုက်မှာလုံခြုံရေးတစုံတရာခြားထားတာရှိပေမဲ့လွှတ်တော်ညီလာခံတွေကတော့ချောချောမောမောကျင်းပသွားနိုင်လိမ့်မယ်လို့တွက်ဆမိကြောင်းပြောပါတယ်။
ကျွန်တော်တို့ကစီပင်အရေးကမှနေရတယ်လေ။ကျွန်တော်တို့မလာတင်ကြတဲ့ကပဲဟိုစီပင်အိပ်စာမှာကတော့ရဲရဲအဆောင်အောက်တွေရဲလုံခြုံရေးဆိုတော့ရှိတယ်ဒိတ်တိုင်းမှာရှိတယ်ဒီမှာကတော့ကျွန်တော်တို့အလီတိုင်းမှာအဲ့ဒီလိုစစ်ကားတယ်လို့ဘာလို့အဲ့ဒီလိုဒီပန်ချန်စင်ကားလို့ဘာလို့အဲ့ဒီလိုဟိုလုံခြုံရေးအပြင်နဲ့သွားတာလားမရှိပါဘူးခင်ဗျာကျွန်တော်တို့စီရနေရတာတော့ဟိုအစိုးရပြည်နဲ့သွားရင်းမလဲတူပါတယ်ဘာလို့လဲကျွန်တော်တမ်းမလို့ကလည်းအခုအထောက်ရှိဖွဲ့စည်းပုံအစီအစဉ်ဥပဒေနဲ့အညီပဲတရားဥပဒေနဲ့အညီပဲသူဆောင်ရမယ်လို့ပြောထားပြီးသားလေအဲဒါဒီမျိုးသားဒီမိုကရေစီကိုဖွဲ့ချုပ်ကလည်းသူတို့လည်းတရားဥပဒေနဲ့အညီဖြစ်တော့ခေါ်ယူမယ်လို့ပြောထားတယ်အဲတော့မနေ့ကလည်းဒီနေ့ထိအခြားတို့ရဲ့အသင်ချက်တဲ့အညီထားတွေအစ်ဖြစ်လာတာမရှိတဲ့အတွက်ခလုံးချောချောမောမောဖြစ်လိမ့်မယ်လို့ယူဆပါတယ်ခင်ဗ
ျနေပြည်တော်မြို့လယ်မှာရှိတဲ့ဗိုလ်ချုပ်ကျေးရုံနဲ့လမ်းလေကကြာဝင့်ရုပ်တုတဝက်မှာစစ်စေးရေးဂိတ်တွေနဲ့လုံုံရေးအပြည့်ချတာကြောင့်မြို့ကန်တွေကပြောပါတယ်2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနိုင်တယ်ဆိုတဲ့တပ်မတော်ဘက်ကစွပ်စွဲချက်တွေထွက်ပေါ်လာပြီးတပ်မတော်သတင်းစာရှင်းလင်းပွဲနဲ့ကာကွယ်ရေးဦးစီးချုပ်တို့ရဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းပြောဆိုချက်တွေကြောင့်စစ်တပ်ကအာဏာသိမ်းလေမလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်ခဲ့တာပါဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ပိုင်းကလှုပ်တင်လှုပ်ထိုက်တာတွေကိုစီမံဆောင်ရွက်ထားတာကြောင့်အခုကျင်းပမဲ့တတိယမြောက်လွှတ်တော်ညီလာခံတွေကိုအောင်မြင်စွာကျင်းပသွားနိုင်မယ်လို့ယုံကြည်ကြောင်းမန္တလေးတိုင်းစင့်ကန်မြို့နယ် NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဝင်းမြတ်မြတ်ကပြောပါတယ်
။ဤသူဟာစိုးရိမ်နေဆိုမဲ့ဒီပါတီကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒါအခေါင်းဆောင်တွေကလှုပ်သိမ်းလှုပ်ထိုက်တာတွေကိုပဲလုပ်နေသလိုဒါလွှတ်တော်ကျင်းပဖို့စောင့်ရနေပါတယ်။တစ်ချိန်လုံးကလည်းပဲနိုင်ငံရေးအကြတဲ့တုန်းကလည်းဒီပါတီကလူတွေဟာဒေါ်အောင်ဆန်းစုကြည်အမှုပြုတဲ့အဖွဲ့ချုပ်ကောင်ကဥဆောင်နေနောက်ကနေတဆိုင်မမတ်လိုက်လာကြတာပဲဒီလိုနဲ့ပဲနိုင်ငံရေးမှုန်တိုင်းကိုဖြတ်တန်းခဲ့ရတယ်အခုတည်းလွတ်တော်တက်ရောက်ရေးကိစ္စမှလည်းဒီပါတီရဲ့ခေါင်းဆောင်တွေကနေတော့မှအကုန်လုံးစီမံထားတယ်တဆိုင်မမတ်ပဲပါတီခေါင်းဆောင်တွေစီမံထားတဲ့အတိုင်းပဲကျမတို့ကနေပြီးတော့မှအလုပ်လုပ်သွားယူမယ်အဲ့တော့ဘာမှတော့စိတ်ထဲမှာတော့စိုးရိမ်နေတာကြောက်ကြတာရေလို့မရှိပါဘူးဒါလုပ်ရမယ့်အလုပ်ကိုမဖြစ်မနေလုပ်ရမှာပါ အဒီလှုပ်တော့ဟာလေအအောင်မြင်နေတယ်ပဲအတက်ရောက်သွားနိုင်ရမယ်ဆိုပြီးတော့မှလည်းပဲစိတ်ထဲမှာရှိပါတယ
်ဒေါ်ဝင်းမင်းမြတ်က2020ရွေးကောက်ပွဲမှာလှုပ်တော့ကုစရဲအဖြစ်နဲ့ပထမဆုံးအကြိမ်ရွေးချယ်ခံရတာဆိုတော့ဒီသူလှုပ်တော့မှာဘယ်လိုကိစ္စတွေကိုတင်ပြပြောဆိုသွားဖို့ရှိပါလဲ
ဒီရဲ့ဟိုပြည်သူလွတ်တော်စပြီးတက်ပြီးဟေးဆိုလို့ရှိရင်တော့အဓိကတော့ကိုယ်ဒေတာဖွံ့ဖြိုးရေးအတွက်ကိုဦးစားပေးပြီးတင်သွားမယ်ပညာရေးတို့ကျန်းမာရေးတို့နောက်ဒီဒေတာမှာရေရဆိုင်ပြည်ရေးတွေရေပို့ပြီးတော့မှရရှိအောင်ဒါမျိုးတွေပေါ့ဒါတွေကိုဦးစားပေးပြီးတင်သွားပါမယ
်ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်နှစ်ရပ်ပေါင်းထားတဲ့ပြည်တော်စုလွတ်တော်ကိုတော့ဇန်နဝါရီ5ရက်နေ့မှာကျင်းပသွားဖို့ရှိပါတယ်လွတ်တော်ကျင်းပဖို့နဲ့အစိုးရအသစ်ဖွဲ့စည်းဖို့ရက်နီးလာချိန်မှာပဲရန်ကုန်နေပြည်တော်မြို့ကြီးတွေမှာတမတော်ထောက်ခံပွဲတွေကိုဇန်နဝါရီ31ရက်မနေ့ကအထိကျင်းပခဲ့တာတွေ့ရပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းကိုဗစ် -19 ကူးစက်ခံရမှုနောက်ဆုံးအခြေအနေတွေကိုကျွန်မစုမုံဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်ကမ္ဘာကရောဂါကိုဗစ် -19 ကူးစက်သူပေါင်း34,000ကျော်နဲ့သေဆုံးသူ3,000ကျော်ရှိနေတဲ့မြန်မာနိုင်ငံမှာအခုရပိုင်းအတွင်းမှာဓာတ်ခွဲအတည်ပြုမှုကနေ့စဉ်လိုလိုထောင်ကနန်းကနေရာကနန်းအထိတိတိတသားရော့ကြလာပြီးသေဆုံးမှုကလည်းတစ်နေ့ကို10ဦးအောက်အထိကိုညှော်နယ်လာနေပါတယ်အထူးသဖြင့်2021ခုနှစ်နှစ်စဉ်ပိုင်းဇန်နဝါရီလနောက်ဆုံးပတ်တွေမှာတော့ပိုးတွေ့သူ200,000ဝန်းကျင်ပဲရှိလာနေတဲ့အနေအထားဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုကိုဗစ်ကူးစက်မှုနောက်ဆုံးအခြေအနေပြောပြပါတယ်
ကိုဗစ်ကတော့ကျင်းထုတ်ရေးမှာဆိုလို့ရှိရင်အခုကရှင်ကောင်းရလကောင်းတစ်ခုကိုရရှိနေပြီလို့အခုပြောလို့ရတဲ့အနေအထားတစ်ခုရောက်နေပါတယ်ပိုးတွေကလည်းဒီတစ်ပတ်ကျဆင်းသွားတယ်နောက်300ဝန်းကျင်လောက်ပဲရှိတယ်ပိုးတွေရရနှောင်းကလည်းအနှိမ်300 200လည်းနှောင်းကျဆင်းသွားတဲ့မိတွေက
နိုင်ငံမှာအခုလက်ရှိပထမဆုံးကြိမ်ရရှိထားတဲ့ကိုဗစ် -19 ကာကွယ်ဆေးတွေကိုကျန်းမာရေးဝန်ထမ်းတွေအစိုးရတာဝန်ရှိတဲ့သူတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဦးစားပေးထုတ်နှံထားပါတယ်။နောက်ထပ်ရရှိလာမယ့်ဝယ်ယူထားတဲ့ကိုဗစ်ကာကွယ်ဆေးတွေရောက်လာတဲ့ဆိုရင်တော့နိုင်ငံတွင်းကပြည်သူအားလုံးထိုးနှံခွင့်ရအောင်စူးစမ်းစီစဉ်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်။နောက်ကျမလေးနောက်ထပ်ဒီခွန်ထားတဲ့ကာကွယ်ဆေးတွေကလည်းဒီမှာတော့ရှိမယ်ပြီးတော့ရှိရင်ပတ်သက်ပြီးတော့လည်းကာကွယ်ဆေးတွေကဒီပြည်ပိုင်းမှာမကုန်ဘူးတော့မှာပဲနောက်ထပ်ကာကွယ်ဆေးတွေပေါ့နော်ချိုးချောက်ပေးတဲ့အဲကာကွယ်ဆေးထိုးနေတာဒီကျမတို့ရွေးချင်းကစပွားဒီပုံမှုကိုအရင်ဆုံးရှင်းချမယ်ဒီလို plan နဲ့သွားနေတယ
်ဦးစားပေးအုပ်စုတွေဖြစ်တဲ့ကျန်းမာရေးဝန်ထမ်းတွေလွှတ်တော်အမတ်တွေကိုထိုးနှံပြီးရင်တော့နောက်တစ်ဆင့်နိုင်ငံတော်ဝန်ကာကွယ်ဆေးထိုးနှံမှုအစီအစဉ်တွေကို2021ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာစတင်ဆောင်ရွက်သွားမှာဖြစ်ပါတယ်ဒီနိုင်ငံတော်ဝန်ထိုးနှံရေးအစီအစဉ်မှာ State at Home အကျုံးဝင်တဲ့မြို့နယ်တွေကူးစက်မှုအများဆုံးဖြစ်ပွားနေတဲ့ဒေသတွေကတက်ကြီးရွယ်အိုတွေယောဂအခန်းရှိသူတွေယောဂရလွယ်သူအုပ်စုတွေကိုအဓိကထားဦးစားပေးထိုးနှံသွားမှာဖြစ်ပါတယ်။နောက်ထပ်ရလာမယ့်ကာကွယ်ဆေးအရေးအတွက်ပေါ်မူတည်ပြီးကျန်းလူအုပ်စုတွေကိုဦးစားပေးအစီအစဉ်လိုက်ထိုးနှံသွားမယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပြည်သူကိုအသိပေးကြေညာထားပါတယ်ရှင်။ကျွန်မစုမုံမှာ
ထိုင်းနိုင်ငံဘန်ကောက်မြို့လက်ပရာအိုနယ်မြေကရဲလီတကြားလုံးစစ်ရုံတစ်ခုမှာပိတ်လောင်ခိုင်းချိန်ခံရတဲ့မြန်မာနိုင်ငံသား18ဦးကိုထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့နဲ့အဖွဲ့ဆောင်ကဝင်ရောက်စီးနင်းပြီးကယ်ဆယ်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့လက်ပရာအိုနယ်မြေကဂျယ်လီတကြားလုံးစစ်ရုံတစ်ခုမှာပိတ်လောင်ခိုင်းစေခံရတဲ့မြန်မာတွေကမြန်မာတိုင်ရင်ကိုတရင်ပေးတိုင်ကြခဲ့တာကြောင့်ထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ထိုင်းလာဝကရဲတွေလူကုန်ကူးမှုတားဆီးအဖွဲ့တွေကမြန်မာလူသမားတွေပိတ်လောင်ခံရတဲ့အိမ်ကိုဝင်ရောက်စီးနင်းခဲ့တာပါပိတ်လောင်ခိုင်းစေခံရတဲ့မြန်မာနိုင်ငံသား18ဦးကိုကယ်ဆယ်နိုင်ခဲ့ကြောင်းမြန်မာတိုင်ရင်ကတန်အရာရှိတွေနဲ့အတူလိုက်ပါခဲ့တဲ့အလုသမားရေးလှုပ်ရှားသူဦးဆိုင်အေးကအခုလိုပြောပြပါတယ
်18ရောက်တော့ပိတ်ပြီခံပိတ်ထားတာတုံးတက်တော့ပိတ်ထားမတုံးတုံးတက်ကတစ်ခါတစ်ခါကနေနှစ်ခါကနေတုံးတက်တုံးတက်ဆိုတာကသူအင်းရဲ့ပြင်ပေါက်ရပါပါတယ်နောက်ပြီးတဲ့အခါကျတော့အဲ့ရဲ့အပေါက်ရမှာကဒီစိတ်ရောကပြောင်းရွှေ့သွားပါပြီဆိုတော့ဆိုင်းပုတ်လေးနဲ့ရေးထားတယ်လူမစိတ်ဝင်စားအောင်ဆိုပြီးရေးထားတာဒါပေမဲ့အထဲထဲမှာလူတွေကလုံးလုံးနေတာပေါ့နော်ဒါကတချို့ဘယ်လိုပြောချင်းကြောက်တာတွေပါကြီးရှိတာပေါ့နော်နောက်ပြီးဥသူတွေနေရာနဲ့သွားပြီးတော့ကဲကိုယ်နဲ့ကဲထုတ်လာတယ်ကဲထုတ်လိုက်ပြီးတော့ရဲစခန်းမှာသွားပြီးတော့စစ်ဆေးဖို့ဆိုပြီးတော့COVID-19 ကိုစစ်ဆေးဖို့အစီအစဉ်ကြားရတဲ့
လောလောဆယ်တော့ပိတ်လောင်ခံရတဲ့မြန်မာတွေနဲ့ပတ်သက်လို့လူကုန်ကူးမှုမြတ်မမြောက်ဆိုတာထိုင်းရနာပိုင်းဒီဘက်ကစစ်ဆေးနေသေးပဲလို့လည်းဦးဆိုင်အေးကပြောပါတယ်
လူကုန်ကူးလည်းဆွဲထားတာမဟုတ်သေးဘူးပိတ်လောင်တာပြီးတော့ လောက်ခိုင်းတယ်ချုံလောက်ထားတယ်ဘယ်မှာထားမသိအောင်ချုံလောက်ထားတယ်ဆိုတဲ့ပုံမှန်ဒေါ်လာကိုရောက်သေးတယ
်အလားတူဖြစ်ရမျိုးထိုင်းနိုင်ငံထဲမှာမြန်မာနိုင်ငံသားတချို့လူပုံကူးခံရပြီးပိတ်လောင်ခိုင်းစေခံရမှုတွေကတော့မကြာခဏဆိုသလိုရှိနေတာပါအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကပြီးခဲ့တဲ့နှစ်ဂျွန်လာထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံအစ်စ်နိုင်ငံစီးရင်မှာထည့်သွင်းဖော်ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခုံမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အစ်စ်မှာထည့်သွင်းထားဆဲဖြစ်ပါတယ်ကျွန်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဒီကနေ့ကျမတို့ Skype ကနေပြီးတော့ဆက်သွယ်မေးမြန်းမယ့်သူကတော့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့တွဲဖက်အထွေမှုကိုဘိုကြီးပဲဖြစ်ပါတယ်ရှင်အခုဒီ American လွှတ်တော်ကနေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသူတို့တွေမှတ်တမ်းတင်ပြုစုထားတဲ့အစီရင်ခံစာကိုဟိုထုတ်ပြန်ပြီးတော့နိုင်ငံရေးအကျဉ်းသားတွေကိစ္စဟာ American နဲ့မြန်မာအပေါ်မှာချမှတ်မဲ့ဒီမူဝါဒအပေါ်မှာလည်းဘယ်လိုတက်ရောက်မှုတွေရှိမလဲဆိုတဲ့အပိုင်းကိုကျမတို့မေးမြန်းမှာဖြစ်ပါမင်္ဂလာပါကိုကိုကြီ
းဟုတ်ကဲ့မင်္ဂလာပါဗျာ
အမေရိကန်လွှတ်တော်သုတေသနဌာနဘက်ကနေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရှိနေတဲ့ကိစ္စပေါ်မှာသူတို့ထောက်ပြထားရပေါ့နော်။ဒါကကိုပိုချီတို့ရဲ့ထုတ်ပြန်တဲ့ဒီမှတ်တမ်းတွေအစီရင်ခံစာတွေကိုလည်းသူတို့ကအာကိုးကားထားပါတယ်။ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ကိုပိုချီတို့သုံးသက်ချက်ဘယ်လိုရှိပါလဲရှင
်။အမေရိကန်နိုင်ငံရဲ့ဒီနိုင်ငံကြီးရဲ့ policy မှာနိုင်ငံကြီးအကျဉ်းသားဆိုတဲ့ကိစ္စကလည်းတော်တော်လေးကိုအရေးကြီးအဖြစ်နဲ့သတ်မှတ်ထားတဲ့တဲ့ပါပါပါတယ်။ဒါတော့တချို့ကိစ္စတွေမှာတော့အမေရိကန်နိုင်ငံရဲ့နိုင်ငံကြီးအခြေအနေကိုပုံတည်ပြီးတော့ဒီပုံမှာအတက်အကျတော့ရှိနိုင်တယ်။ဒါပေမဲ့သူတို့တွေကဒီနိုင်ငံရေးအကျဉ်းသားကိစ္စကိုဆက်ပြီးတော့စိတ်ဝင်စားနေသေးတယ်ဆိုတော့ကိုပြတ်သားရရောက်တယ်။အထူးသဖြင့်တော့ဒီလိုဟိုအစိုးရကံသာရေးတယ်ဆိုတော့ကရေးတဲ့သူကဒီကွန်ဂရက်ကိုအစိုးရကံသာတင်ရတာပေါ့။ဒီ report ပေါ်မှာအခြေတည်ပြီးတော့ကွန်ဂရက်ကလည်းဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနောက်တစ်ခုကမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တိုးတက်မှုအနေအထားတွေဒါတွေကိုသူတို့သုံးသပ်ပြီးတော့လာမယ့်အမေရိကန်ရဲ့နိုင်ငံသားရေးရဲ့ဘဝဓာတ်တွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ဆံမလဲနောက်ပြီးတဲ့အခါကျတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဂျင်းနေမြုပ်နယ်မှုတွေလာတဲ့အခါမှာအတိုးအလျှော်တွေဘယ်လိုလုပ်လဲပေါ့ဒီလိုပုံစံမျိုးတွေစဉ်းစားလို့ရှိပါတယ်နောက်တစ်ခုကအမေရိကန်နိုင်ငံကဒီနိုင်ငံရေးအကျဉ်းသားလုပ်ငန်းရေးကိစ္စဆိုတော့အခုမှလုပ်တဲ့ကိစ္စမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း20ကျော်လောက်ကကနေပြီးတော့နိုင်ငံရေးအကျဉ်းသားလုပ်ငန်းရေးကိစ္စနိုင်ငံရေးအကျဉ်းသားတွေကိုပုံကြီးမဲ့ကိစ္စတွေကိုတစ်စိတ်မှတ်မှတ်လုပ်ခဲ့တာပါအဲ့လိုပဲလွှတ်တော်အမတ်တွေထဲမှာလည်းဒီမြန်မာနိုင်ငံနဲ့ပတ်သက်တယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားကိစ္စကလည်းသူတို့စိတ်ဝင်စားတဲ့ဟိုကိစ္စချက်တစ်ခုဖြစ်တယ်အဲ့ဒီတော့လွှတ်တော်အမတ်တွေတူချင်းတူချင်းကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုသူတို့လေ့လာကြတယ်။နောက်ပြီးတဲ့အခါကျတော့အစိုးရကသာတွေကိုသူတို့ဖတ်ကြတယ်။ဒီလိုမျိုးတွေလည်းရှိပါတယ်။နောက်မြန်မာနိုင်ငံအစိုးရနဲ့သူတို့စကားပြောပြီးဆိုလို့ရှိရင်လည်းနိုင်ငံရေးအကျဉ်းသားကိစ္စဆိုတော့ထည့်ပြီးတော့ပြောလို့ရှိတယ်။နောက်တစ်ခုကဥရောပသမဂ္ဂပေါ့နော်။ဒီလူ့ခွင့်ရေးကောင်စက်ပေါ်ပဲဖြစ်ဖြစ်ဒီရောမှာအခြေစိုက်တဲ့အထွေထွေညီလာခံပေါ့ဥရောပသမဂ္ဂအထွေထွေညီလာခံပေါ်ပဲဖြစ်ဖြစ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြပြီးဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားကိစ္စတော့အခုချိန်ထိပါနေတဲ့ issue တရားနောက်တစ်ခုကဒီ issue ကိုသူတို့မပေးဘူးနောက်တစ်ခုကဒီ issue ကိုဆက်ပြီးတော့သူတို့စ조사နေတယ်ဆိုတော့ဟိုပြသရရောက်ပါတယ်
အဲ့တော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတဲ့ဒီအခေါ်ဝေါ်နဲ့ပတ်သက်ပြီးသူတို့ပြဋ္ဌာန်းသတ်မှတ်ချက်ကရောဘယ်လိုရှိလဲရှင်အခုဒေါင်ဆန်းစုကြည်တို့အစိုးရလက်ထက်မှာ
အဲ့တော့အမေရိကန်ကလည်းဒီနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့သူတို့သတ်မှတ်ချက်တွေရှိပါတယ်ဟိုအလေးကတော့သူတို့သတ်မှတ်ချက်က3ခုကိုအခြေတည်ပြီးတော့သူတို့သတ်မှတ်တာတွေရှိတယ်အဲ့တော့အကတော့ဒီမတရားတဲ့ဥပဒေနဲ့ဖန်ဆီးတင်ရတယ်ဆိုလို့ရှိရင်လေဒီလိုကိစ္စတွေဒီလိုကိစ္စတွေကိုတော့တကယ်ကြီးစဉ်းစားပြတ်သတ်မှတ်တာရှိတယ်နောက်တစ်ခုကဥပဒေရတော့တရားတယ်ဒါပေမဲ့ခံရတဲ့ပြစ်မှုပြစ်ဒဏ်သည်သူကျူးလွန်တဲ့ပြစ်မှုပြစ်ဒဏ်ထက်ပိုပြီးတော့ကြီးမားနေတယ်များပြားနေတယ်ဆိုလို့ရှိရင်လေဒီလိုမျိုးကိုတကယ်ကြီးစဉ်းစားလို့သတ်မှတ်တယ်နောက်တစ်ခုကဒီဟို ကိုယ်ကိုယ်ရဲ့ဘာသာတွေဂျုံချီချက်တွေမတူလို့ဖန်ဆီးထိန်းသိမ်းခံရတယ်။နောက်တစ်ခုနိုင်ငံရေးရဲ့ဖန်ဆီးထိန်းသိမ်းတယ်ပေါ့ politically motivated arrest ပေါ့နော်။နိုင်ငံရေးရဲ့ရည်ရွယ်ချက်ရှိနေဖန်ဆီးတယ်ဒီလိုမျိုးဆိုရင်လည်းသူကနိုင်ငံရေးအကျဉ်းသားလို့သတ်မှတ်တာရှိပါတယ်။နောက်တစ်ခုကျွန်တော်တို့လည်းလေဒီနိုင်ငံရေးအကျဉ်းသားအဖွဲ့ဖွင့်ဆိုချက်တွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးတာလည်းရှိပါတယ်။ကျွန်တော်တို့နိုင်ငံဟိုနိုင်ငံတကာမှာတော့နိုင်ငံရေးအကျဉ်းသားအဖွဲ့ဖွင့်ဆိုချက်နဲ့ပတ်သက်ပြီးတော့ဘုံသဘောတူညီကြတဲ့နိုင်ငံတကာသဘောတူညီချက်တော့မရှိသေးဘူး။အဲ့လိုပဲနိုင်ငံအလိုက်သတ်မှတ်ထားတဲ့သဘောတူညီချက်တွေရှိပါတယ်။အဲ့တော့ကအမေရိကန်မှာလည်းသူတို့သတ်မှတ်ထားတာရှိတယ်။ဟိုဥရောပသမဂ္ဂမှာလည်းသူတို့သတ်မှတ်ထားတာရှိတယ်။ဥရောပသမဂ္ဂအဖွဲ့ဝင်တွေဆိုလို့ရှိရင်သူတို့သတ်မှတ်ထားတဲ့နိုင်ငံအချင်းသာအတိတ်ပဲဖွင့်ဆိုချက်ဆိုတော့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလိုက်တာနော်။ဆိုတော့ဒီလိုမျိုးတွေရှိတယ်။နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာကျတော့လေရှိတာတွေဟိုဖြစ်အောင်လုပ်တာတွေရှိတယ်ဒါပေမဲ့တရားဝင်ခုချိန်ကြီးဖြစ်မလာဘူး။ဒါတော့ဒီလိုအခက်အခဲမျိုးတွေရှိတယ်။နောက်တစ်ခုကနိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းတဲ့အခါမှာဒီသုတေသနစာတမ်းကလည်းထောက်ပြနေတာကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားပြဿနာမပြီးဆုံးသေးရတဲ့အဓိကအကြောင်းရှိတယ်ပေါ့။အကြောင်းအချက်၃ချက်ကိုဒီလိုထောက်ပြကြတာရှိပါတယ်။အဲ့တော့ကတော့ဒီနိုင်ငံရေးအရာပေါ့နော်။သူ့ဟိုအထိပ္ပယ်ဖွင့်ဆိုချက်မရှိတာနိုင်ငံရေးအကျဉ်းသားရှိတယ်ဆိုတော့ကိုအတိမမပြုတဲ့ကိစ္စဒါကလည်းသူတို့ထောက်ပြချက်ရှိပါတယ်။နောက်တစ်ခုကဥပဒေအရဒီမှာငါကဥပဒေတွေကခင်းတော့ကြနေတယ်အင်္ဂလိပ်ဆိုတာလက်ထက်တွေကနေပြီးတော့ကြီးဆွဲထားတဲ့ဥပဒေတွေဖြစ်နေတယ်ဒီဖိနေတဲ့ဥပဒေတွေကြောင့်ဒီနိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်နောက်တစ်ခုကတော့ဒီပြည်တွင်းစစ်ပေါ့ပြည်တွင်းစစ်ကြောင့်နိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်နောက်တစ်ခုကတော့ဒီအခြေခံလူ့အခွင့်အရေးတွေပေါ့အဲ့တော့အခြေခံလူ့အခွင့်အရေးတွေကိုဟိုအစိုးရကဖြည့်ဆည်းပေးတာတို့တွေအားနေတယ်နောက်တစ်ခုကဒီအဲ့ဒါတွေကိုကန့်သတ်တာတွေများတယ်ဒါတွေကြောင့်နိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်ဆိုတဲ့ကောက်ချက်တွေလည်းတို့
ဆိုတော့အခုလိုဒီမြန်မာနိုင်ငံမှာနိုင်ငံအချင်းသားတွေဆက်ပြီးရှိနေတယ်လို့ဒီအမေရိကန်လွှတ်တော်ဘက်ကသတ်မှတ်လို့ရှိရင်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့သူတို့ရဲ့မူဝါဒတွေချမှတ်တဲ့ခါမှာရောဘလို့တက်ရောက်မှုတွေရှိနိုင်မလဲရှင
်နိုင်ငံရေးအချင်းသားပြဿနာဆိုတော့ကအရေးအတွက်ပြဿနာမဟုတ်ဘူးနိုင်ငံရေးအချင်းသားပြဿနာဒီမြန်မာနိုင်ငံရေးဖြစ်စဉ်တွေနောက်လူအခွင့်အရေးတွေနဲ့တရိုက်သက်ဆိုင်နေတာရှိပါတယ်နိုင်ငံရေးအချင်းသားရှိနေတယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တိုးတက်မှုတွေမှာနှေးကွေးတယ်လို့အနေဆုံးတော့သူတို့ကောက်ချက်ချက်ရှိ။နောက်တစ်ခုကလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့လေတကယ်လူ့အခွင့်အရေးစနေစံလုံးတွေပြည်နေတာမျိုးမရှိဘူး။လူ့အခွင့်အရေးတွေကဆက်လက်ကျူးလွန်နေသေးပဲဖြစ်တယ်ဆိုတော့ကောက်ချက်မျိုးကိုလည်းချသွားပါလိမ့်ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ထောက်ပြတဲ့တုန်းကပြည်ရင်းစစ်ကြောင်ဆိုတော့လည်းပါ။ဒီပြည်ရင်းစစ်ကြောင်ဒီရခိုင်ပြည်နယ်မှာဆိုလို့ရှိရင်လည်းဒီဒိုင်းရင်းသားတွေကတန်တရားနဲ့ဖန်ဆီးခံရတာရှိတယ်၊နှိမ်မနှိမ့်ဆက်ခံရတာရှိတယ်။အဲ့လိုပဲစစ်ကြောရေးမှာတည်သွားတာရှိတယ်။တော့ပျောက်ဆုံးနေတာရှိတယ်။ဒီလိုကိစ္စတွေကအများကြီးဖြစ်တယ်။အင်တာနက်ကိုပိတ်ထားတဲ့မျိုးတွေလည်းရှိတယ်။အင်တာနက်ပိတ်ထားတဲ့ဆိုတော့ဒီလိုသတင်းတွေကတော့နေရအသီးသီးကနေပြီးတော့နိုင်ငံတကာကိုလည်းထွက်နေတာပေါ့။သူတို့အခါကျတော့ဒီလိုမျိုးဖုံးအုပ်ထားလို့မရဘူး။အင်တာနက်ပိတ်ထားတဲ့ဆိုတော့ကလည်းဒီနိုင်ငံတော်တော်များများမှာဒီလိုအင်တာနက်ပိတ်တယ်ဆိုတော့ဖြစ်စဉ်ကိုလက်ခံလို့မရှိဘူး။ဒါကလည်းနိုင်ငံတော်အတွက်ဟိုတကယ်ကုန်သိက္ခာဖြစ်စရာ။နောက်တစ်ခုကနိုင်ငံတော်အစိုးရအနေနဲ့ဒါကလူ့အခွင့်အရေးကိုလေးစားလိုက်တာမျိုးအားနေတယ်ဆိုတော့သမချက်မျိုးကိုဖြစ်စေတယ်နောက်တစ်ခုကဒီလွတ်လပ်စွာပြောဆိုလို့ဖန်စီထိန်းသိမ်းခံရနေရတဲ့တောင်းလို့ပြောဆက်ပေါ့ဒီလိုမျိုးကိုဖန်နေဆိုလို့ရှိရင်လည်းဒါကဟိုနိုင်ငံတော်ရဲ့ဂုဏ်သိက္ခာနောက်အစိုးရရဲ့ဂုဏ်သိက္ခာကိုတော်တော်လေးထိခိုက်စေပြီးတော့အဲ့ဒီရဲ့နောက်ဆက်တွဲအနေနဲ့သူတို့ကမြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံတော့မယ်ဆိုလို့ရှိရင်အဲ့ဒီနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကိုသူတို့သုံးသပ်လေးရှိပါတယ်အဲ့တော့လူ့ခွင့်ရေးအခြေအနေထိုးတက်နေတယ်ခေါင်းမုန်နေတယ်ဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့တာတဲ့အနေအထားမျိုးလေးရှိတယ်တချို့ဒီကုမ္ပဏီကြီးတွေကတကယ်ကုန်သိက္ခာရှိတဲ့ကုမ္ပဏီတွေကလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေကိုခြံဝေးရှိတယ်။အဲတော့ဒါကိုတော့ကျွန်တော်တို့ကသတိထား။နိုင်ငံရေးအကျဉ်းသားပြဿနာဆိုတော့ကလူတွေကိုဖမ်းလိုက်လို့ငါတို့ဘာမှထိခိုက်စရာမရှိဘူးလို့စဉ်းစားလို့မရပဲနဲ့။နိုင်ငံရေးအကျဉ်းသားပြဿနာတည်မြို့ပေါ်နိုင်ငံရေးဖြစ်စဉ်တိုးတက်မှုကိုနိုင်ငံတကာတိုင်းတာတဲ့စံချိန်စံတစ်ခုတည်းမှာပါတယ်ဆိုတော့တော့ကျွန်တော်တို့အားလုံးနားလည်ထားဖို့တော့လို့
။ဆိုတော့အခုအမေရိကန်မှာအပြောင်းလဲတွေဖြစ်လာပြီဒီမိုကရက်ကဂျိုးဘိုက်ဒန်ဦးဆောင်တဲ့အစိုးရတက်လာမယ်အထူးသဖြင့်နောက်လွှတ်တော်ထဲမှာလည်းဒီမိုကရက်တွေကကြီးစိုးထားပြီဆိုတော့အခုလိုဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံအကျဉ်းသားကိစ္စမျိုးတခြားဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးလွှတ်တော်ကဖိအားပေးဆောင်ရွက်လာမယ်ပြဋ္ဌာန်းချက်တွေတတ်မှတ်လာမယ်ဆိုတဲ့အနေအထားမျိုးရောဘလို့ဟိုရှိလာနိုင်မလဲအဲ့ဒီအနေအထားနဲ့ပတ်သက်ပြီးဘလို့မြင်တယ်လဲရှင
်ညာတော့ဖြင့်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးလို့ရှိရင်အမေရိကန်မှာဒီပါလီကြီးနှစ်ခုကသဘောထားတူလေးရှိအငင်းကုန်နေသိမဖြစ်ကြဘဲနဲ့ဒီဆုံးမဲ့ချက်တွေကိုထောက်ခံကြတာကိုလည်းများပါတယ်ဆိုတော့အခုဒီမိုကရက်ရလာတဲ့အခါမှာလည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးမဲ့ချက်တွေကိုဘလို့ဥဆောင်ပြီးလုပ်ပါလဲဆိုတော့လည်းကျွန်တော်တို့ပြန်စဉ်းစားတယ်ဆိုတော့အဲ့ဥဆောင်ပြီးလုပ်မယ့်အမတ်တွေကိုလည်းကျွန်တော်တို့ချင်းကပ်ဖို့လိုတယ်ချင်းကပ်ပြီးတဲ့အခါကျတော့ဒီအဆိုကိုပြန်ပြီးဆက်ကြိုးစားမလားပေါ့ ဒီလိုမျိုးတွေကိုလည်းကျွန်တော်တို့က lobby နဲ့ advocacy တွေကျွန်တော်တို့ဟိုတုတ်ကြအောင်တုတ်တဲ့အခါမှာလည်းကျွန်တော်တို့ကဟိုအစိုးရကလည်းသူနည်းသူဟန်နဲ့တော့တူတော့မှာဒါပေမဲ့ဘာလိုအပ်တာလဲဆိုတော့ကျွန်တော်တို့ကလူ့ခွင့်ရေးအခြေအနေမြန်မာနိုင်ငံထဲမှာတကယ်တိုးတက်ဖို့လိုတယ်အဲ့တကယ်တိုးတက်ဖို့ကိုအစိုးရအနေနဲ့ဟိုလုပ်ဖို့လိုတယ်ပထမဆုံးကျွန်တော်တို့လော်ရဲကူကူလုပ်လို့ရတာဆိုလို့ချင်းနိုင်ငံတကာကိုကျွန်တော်ဟိုအစိုးရအနေနဲ့နိုင်ငံရေးအခြေအနေပြဿနာကိုဖြေရှင်းဖို့လူ့ခွင့်ရေးအခြေအနေတိုးတက်ဖို့အတွက်ဟိုစိတ်ဆန္ဒပြင်းပြရတယ်ပေါ့ political war ကိုကျွန်တော်တို့ပြအဲ့လိုပြနိုင်မို့ဆိုလို့ရှိရင်ကုလသမဂ္ဂမှာ ICCP ရပေါ့နိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးနောက်တစ်ခုက convention against torture အင်းမနှိပ်စက်မှုတွေကိုဆန့်ကျင်တိုက်ဖျက်တဲ့နိုင်ငံတကာဥပဒေပေါ့ဒီလိုဥပဒေတွေကိုလက်မှတ်ထိုးခြင်းအားဖြင့်နိုင်ငံတကာကိုလည်းကျွန်တော်တို့ကတော့ဆန္ဒရှိတယ်ကျွန်တော်တို့လုပ်ဖို့ကြိုးစားတယ်ဒါကြောင့်မို့ဒီဟာကိုအတည်ပြုလက်မှတ်ထိုးတယ်ဆိုတော့ပြောတယ်ကျွန်တော်တို့ပြတယ်အဲ့လိုပြတယ်ဆိုလို့ရှိရင်နိုင်ငံတကာလည်းသူကစဉ်းစားအဲ့လိုပဲနိုင်ငံရေးအကျဉ်းသားတွေရှိနေတာကလည်းနိုင်ငံရေးအကျဉ်းသားတွေဟိုအကျဉ်းသားတွေဘက်ကသူတို့မိသားစုတွေဘက်ကတကယ်နစ်နာတဲ့သူတွေဘက်ကလည်းဒီသူတို့ရဲ့သားသမီးတွေကိုပြန်လွတ်လာအောင်အဲ့လိုပဲမတရားသဖြင့်ဖန်ဆီးမှုတွေမရှိတော့အောင်ဒါကိုတော့လိုလားကြတာပဲသူ့ပေးဖို့လိုတဲ့အခါမှာအနေဆုံးတော့ကျွန်တော်တို့ကလာမယ့်မြန်မာနှစ်စန်းတည်းရနေပေါ့နော်မြန်မာဟိုနှစ်တစ်ခုနေပေါ့အဲ့လိုနေအချက်မျိုးဆိုလို့ရှိရင်အကျဉ်းသားတွေကိုလွတ်ပေးရရှိအဲ့လိုလွတ်ပေးတဲ့အခါကျလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွတ်ပေးဖို့တိုးတယ်ဒီတဲ့အခါကျတော့ဒီအမှုရင်ဆိုင်နေရတဲ့သူတွေကိုလည်းပတ်လက်ပေးဖို့2016အစိုးရဖြစ်လာပြီးတဲ့အခါမှာလည်းလွှတ်ပေးခဲ့တဲ့နမူနာတွေရှိအဲ့လိုပဲအခုဒီ2021ပေါ့အစိုးရဖွဲ့ပြီးတော့လို့ဒီနှစ်တခုနေပါဒီလိုမျိုးလွှတ်ပေးမယ်ဆိုလို့ရှိရင်တော့နိုင်ငံတကာကဒီပုံမှာအကောင်းကြီးပေးမယ်လက်ခုပ်အော်ပါတီးကြပါအဲ့လိုမျိုးလုပ်တယ်ဆိုလို့ရှိရင်သူ့ရဲ့နိုင်ငံရေး policy ကိုစဉ်းစားတဲ့အခါမှာဒါတို့တမှုဖြစ်စဉ်အဖြစ်နဲ့ထည့်သွင်းစဉ်းစားမှာဖြစ်ပါ
တယ်။ဒီဒေါက်ဆန်းစုကြည်တို့ NLD ဥဆောင်နဲ့အစိုးရဘက်ကသူတို့ကလေဘာကြောင့်ဒီနိုင်ငံရေးအကျဉ်းသားတွေကိုဆက်ပြီးတော့သူတို့လက်ထက်မှာဆက်ပြီးရှိနေတာကိုသူတို့ဘာကြောင့်မဖြေရှင်းနိုင်တယ်လို့မြင်လဲရှင
်။အဓိကတော့သူတို့ဒီနိုင်ငံရေးအကျဉ်းသားရှိတယ်ဆိုတော့အစိုးရကိုလည်းအသိပတ်ပြုနေတဲ့အနေတော့မရှိဘူး။ဂျမယန်ကမှာတော့သူတို့ကနိုင်ငံရေးအကျဉ်းသားရှိတယ်သူတို့နိုင်ငံရေးအကျဉ်းသားကိုဘလို့သတ်မှတ်တယ်ဆိုတဲ့အတိတ်ပဲဖွင့်ဆိုချက်ကိုသူတို့ပြောဆိုတာမျိုးတွေရှိတယ်။2016တုန်းကလည်းနိုင်ငံတော်ဒီအတိုင်းမြန်မာရုံးအဖွဲ့ကြီးဦးကျော်တင်ဆွေပြောတာရှိတယ်။မနေ့တနေ့ရက်တွေကနိုင်ငံတော်ဒီသမ္မတရုံးအဖွဲ့ကြီးဆိုဝင်ရှိသူဦးစောတေကလည်းဒီနိုင်ငံရေးအကျဉ်းသားအတိတ်ပဲသတ်မှတ်ချက်နဲ့ပတ်သက်ပြီးပြောဆိုတာရှိတယ်။အဲ့ဒီသတ်မှတ်ချက်ရဆိုလို့ရှိရင်သူကဘောင်းအရန်ကျင်းလုံးအောင်ကြည့်။သူတို့ရဲ့စဉ်းစားချက်တွေကအမြင်ချင်းနဲ့နိုင်ငံရေးအကျဉ်းသားကိုအသိမှတ်မပြုချင်ဘူးဆိုတဲ့သဘောမျိုးကိုတက်ရောက်နေတယ်လို့တွေ့ရတယ်။ဒီလိုပုံစံမျိုးနဲ့တော့ဒီပြဿနာကိုဖြေရှင်းလို့ရပါမယ်။နောက်တစ်ခုကနိုင်ငံရေးအကျဉ်းသားပြဿနာသည်မြန်မာနိုင်ငံရဲ့မျိုးသက်ပြန်လည်သိမ့်မဲ့ရေးပြဿနာတဲ့ဓာတ်ရိုက်သက်ဆိုင်ဥပမာတိုင်းရင်းသားတွေနဲ့ကျွန်တော်တို့ကငြိမ်းချမ်းရေးလို့ကိုကြိုးစားတယ်မျိုးသက်ပြန်လည်သိမ့်မဲ့ရေးလို့ကိုကြိုးစားတယ်ဒီပြန်ညတဲ့မှာတိုင်းရင်းသားတွေကဖိနှိပ်ခံရတယ်မတရားစွန့်ညှိမနှိပ်စက်ခံရတယ်တပ်ဖြတ်ခံရတယ်ဆိုလို့ရှိရင်ဒီတိုင်းရင်းသားတွေနဲ့ပြည်လည်ရေးကိုဘလို့တော့ပါဒါကဟိုတကယ်ကိုကြီးကျယ်တဲ့မျိုးကနိုင်ငံရေးအကျဉ်းသားပြဿနာကိုသေးသေးလေးမလုပ်လဲရပါတယ်ဆိုပြီးတော့ထားလို့မသိတော့အဲ့လိုပြောထားတဲ့ဆိုရင်ပြဿနာကတဖြည်းဖြည်းနဲ့ပိုကြီးလာနိုင်တဲ့အနေအထားမျိုးတွေရှိပါတယ်။သူတို့ကဒီလက်နက်ကင်တပ်ဖွဲ့တွေကိုထိန်းချုပ်လို့မရတဲ့အနေအထားမျိုးတွေရှိတယ်။2008ပုံစံပုံအခြေခံဥပဒေအရ။ဒါပေမဲ့အစိုးရကတရားစွဲနေတဲ့ကိစ္စတွေကလည်းတူနေတယ်ရှိတယ်။ဒါတော့အဲ့တော့အစိုးရကဒီဖိနှိပ်တဲ့အင်္ဂလိပ်အစိုးရကချထားတဲ့ဥပဒေတွေနောက်ထပ်ထပ်ဆွဲတဲ့တဲမှာလည်းဟိုပြည်သူတွေရဲ့ငြိမ်းချမ်းစွာဆန္ဒပြောက်ခွင့်တွေကိုချုပ်ချယ်ထားတဲ့ဥပဒေတွေကိုအကြောင်းပြပြီးတော့ဟန်းနေတာကဟိုတကယ်တမ်းကျတော့တရားမဝင်ဒါကနိုင်ငံရေးအကျဉ်းသားမြောက်တယ်ပေါ့ဒါကအမေရိကန်သတ်မှတ်ချက်တော့မှလည်းအဲ့လိုရှိတယ် European Union ပေါ့ဥရောပသတ်မှတ်ချက်ရဲ့နိုင်ငံရေးအကျဉ်းသားပြသတ်မှတ်ချက်တွေတော့မှလည်းဒီလိုစံချိန်စံနှုန်းတွေပေါ့နိုင်ငံတကာစံချိန်စံနှုန်းတွေကိုလည်းထည့်သွင်းစဉ်းစားဖို့တူတယ်ကျွန်တော်တို့เนี่ยမဟာမိတ်ပြုနေတဲ့ဆက်သွယ်နေတဲ့နိုင်ငံတွေရဲ့နိုင်ငံကြေးရဲ့ policy တွေမှာဒါကိုထည့်သွင်းစဉ်းစားနေတယ်ဆိုလို့ရှိရင်ဒါကိုပြည်လည်အောင်ကျွန်တော်တို့ကအလုံးနဲ့တက်တည်ပြပြဖို့တူပါ
AAPP တွဲဖက်တွေးမှုကိုဘူကြီးကိုဆက်သွယ်မေးမြန်းခဲ့တာပါကျေးဇူးတင်ပါတယ်ကိုဘူကြီးဟု
တ်ကဲ့ကျေးဇူးပ
ါမင်္ဂလာပါရှင်ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စန္ဒအမှန်ဘာဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
စံဝိုင်းနဲ့ဆက်ကနေနေကတမရောကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာနိုင်ငံတော်ကာကွယ်တက်ကတူကနီးပြအရာရှိတွေနဲ့သင်တန်းသားအရာရှိကြီးတွေကို ီဒီယိုကွန်ဖရင့်စီနဲ့အမှားစကားပြောခဲ့ပြီးအဲ့ဒီပြောကြားချက်ဗီဒီယိုဖိုင်တချို့ကိုအများပြည်သူသိနိုင်အောင်ထုတ်ပြန်ပေးခဲ့ပါတယ်။အဲ့ဒီဗီဒီယိုဖိုင်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဘသူဘဝဘယ်အဖွဲ့စည်းရဲ့လို့ညှိညွှန်းခြင်းမရှိဘဲတချို့ဟာဥပဒေကိုကိုလိုရာဆွဲပြီးလုံနေကြတဲ့အတွက်အကျိုးထက်အဆိုးကိုဖြစ်စေကြောင်းဒီလိုဥပဒေကိုမလိုက်နာဘူးဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြစ်ရမယ်ဆိုပြီးပြောဆိုခဲ့ပါတယ်။သူရဲ့အဲ့လိုပြောဆိုချက်တွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတမတော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်ဇော်မင်းထွန်းကသတင်းတော့တယောက်ရဲ့မိကွန်းကိုဖြေရင်းပြောခဲ့တဲ့တမတော်အနေနဲ့အာဏာမသိမ်းဘူးလို့မှတ်ယူလို့မရတဲ့အကြောင်းပြောဆိုချက်ကိုအတီးပြုတ်ပေးလိုက်သလိုလည်းဖြစ်စေခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောဆိုချက်ကြောင့်ပြည်သူတွေအကြားဆက်အာဏာသိမ်းပွဲဖြစ်တော့မှာလားဆိုပြီးစိုးရိမ်မှုတွေအကြီးအကျယ်ဖြစ်ပေါ်စေခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောစကားကိုဘလို့အသေးပဲကောက်ယူလို့ရပါသလဲသူ့ရဲ့သဘောထားအစ်စ်အမှန်ကရောဘာဖြစ်မလဲဆိုတာလေ့လာကြည့်ကြရအောင်ပ
ါဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောစကားတွေကအရေးကြီးတဲ့အပိုင်းကခုလိုပါဥပဒေမှာကိုလိုရာဆွဲပြီးတော့လုပ်နေတာတွေဟာအကျိုးထက်အဆိုးကိုဖြစ်စေတယ်တက်မတော်ကစောစောကပြောသလိုလက်နက်ကင်ထားတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်အခြေခံဥပဒေကိုလေးစားလိုက်နာဖို့လိုတယ်ဒါကြောင့်ငါတို့တွေလည်းပြောရလို့ရှိရင်တော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်ပြီးတော့မှကျော်လွန်မှုမရှိတဲ့ဒီဇဲဥပဒေအလုံးကိုငါတို့ကလေးစားလိုက်နိုင်ရမယ်ဖွဲ့စည်းပုံအခြေခံဥပဒေကတော့ဥပဒေရဲ့ mother law ပဲဒါကြောင့်ငါတို့ကဒါကိုတော့လေးစားလိုက်နာဖို့လိုတယ်လို့ပြောလိုတယ်ဆော့ဆော့ကပြောတဲ့ဥပဒေကိုမလေးစားဘူးမလိုက်နာဘူးဆိုရင်ဒီဥပဒေကိုဖျက်ပြရမယ်ဆိုလိုတာကတော့အခြေခံဥပဒေဆိုရင်လည်းဖျက်ပြရမယ်ဒီဥပဒေကိုမလိုက်နာဘူးဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြရမယ်။ဒါကြောင့်တော်လှန်ရေးကောင်စီခေတ္တကလည်း1948ခုနှစ်ဥပဒေကိုဖျက်လိုက်တာပဲ။နာဝတာခေတ္တမတော်တက်လာတဲ့အခါမှာလည်း1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်လိုက်တာပဲဆိုပြီးဖြစ်ပါတယ်။သူပြောဆိုချက်ကိုအချင်းကြီးနဲ့အတိတ်ပဲဖွင့်ရရင်တချို့လူပုဂ္ဂိုလ်အဖွဲ့အစည်းပါတီတွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမလေးစားမလိုက်နာကိုလိုရာဆွဲလုံနေတဲ့အကြောင်းအဲ့လိုဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြစ်ရမှာဖြစ်ကြောင်းအရင်ဆင့်အာနာသိမ့်မှုအကြိမ်ကိုကိုးကားပြောဆိုခဲ့တာဖြစ်ပါတယ်။လူရင်းကတော့အရင်နှစ်ကြိမ်တုန်းကလို့သူ့အနေနဲ့ဆင့်အာနာသိမ့်ပြီး2008ဖွဲ့စည်းပုံကိုဖျက်ပြစ်လိုက်လို့ရတယ်ဆိုပြီးပြောဆိုခဲ့ခြင်းပါ
။နောက်ကြောင်းကိုပြန်ကြည့်လိုက်ရင်အရင်ဆင့်အာနာရှင်ဗိုလ်ချုပ်မူကြီးသန်းရွှေဟာ2008ဖွဲ့စည်းပုံကိုအသေးချာရေးဆွဲပြတ်ထန်းစေပြီး2011ခုနှစ်အရောက်မှာစစ်ဘုတ်ချုပ်တချို့ကိုအာဏာလွှဲပေးသွားခဲ့ပါတယ်။သူမွေပေးသွားတဲ့2008ဖွဲ့စည်းပုံဆိုတာဟာစစ်ဘုတ်ချုပ်တွေအစဉ်အဆက်တိုင်းပြည်အာဏာအပြည့်အဝရယူအုပ်ချုပ်သွားဖို့ပါ။တိုင်းပြည်ရဲ့အထွတ်ထိပ်သမ္မတကိုရွေးချယ်ပေးတဲ့လွှတ်တော်မှာတမတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့တမတော်သားကိုစလေတွေက25ရာခိုင်နှုန်းယူ၊ဆက်အာဏာရှင်တွေကဖွဲ့စည်းပေးသွားတဲ့ပြည်ခံပြိုးပါတီကရွေးကောက်ပွဲမှာ25ရာခိုင်နှုန်းအနိုင်ရအောင်ကြိုးစား။အဲ့လိုအနိုင်ရအောင်လဲစစ်ဘုတ်ချုပ်ဟောင်းတယောက်ဦးဆောင်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလူအပ်တယ်လို့ကူညီပေးအုတ်ချုပ်ရေးပိုင်းမှာအနှံ့ပြားနေရာယူထားတဲ့စစ်ဘိုလ်ဟောင်းတွေကလည်းပတ်မိုးပေးဒီလိုနီးတဲ့စစ်ဘိုလ်ချုပ်တွေနိုင်ငံတော်သမ္မတရာထူးကိုယူအစိုးရအာဏာကိုဆက်ခါရအောင်ဖန်တီးပေးသွားခဲ့တာပါအဲ့ဒါလို့စီစဉ်ပြီး2017မှာစစ်ဘိုလ်ချုပ်ဟောင်းဦးသိန်းစိန်သမ္မတအဖြစ်ဦးဆောင်တဲ့အစိုးရအဖွဲ့အစည်းပေါ်ပေါက်အောင်လုပ်ပေးသွားခဲ့တာဖြစ်ပါတယ
်ဒါပေမဲ့ကံမကောင်းအကြောင်းမလားဆိုတာပဲအဲ့ဒီလိုစစ်ပင်ရင်မင်းဆက်ဆက်ခါအုပ်စိုးရေးအစီအစဉ်ဟာ2015ရွေးကောက်ပွဲမှာပဲပြက်ပြဲသွားခဲ့ရပါတယ်။အကြောင်းကတော့အာဏာရစစ်ဘုချုပ်ဟောင်းတွေရဲ့ပြည်ခိုင်ပြိုးပါတီတွင်ကြီးမားတဲ့အကွဲပြဲတွေဖြစ်တာ NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်အပေါ်ပြည်သူလူထုထောက်ခံမှုကြီးမားတာစစ်ဘုချုပ်ဟောင်းတွေရဲ့ပြည်ခိုင်ပြိုးပါတီကိုပြည်သူလူထုကြီးကလုံးဝကြိုက်နှစ်သက်ခြင်းမရှိတာနဲ့အခြားအချက်လက်တွေကြောင့်ဖြစ်ပါတယ်။ဒီလိုနဲ့စစ်ဘုချုပ်တွေနဲ့စစ်ဘုချုပ်ဟောင်းတွေဟာအုပ်ချုပ်ရေးအာဏာကိုလက်လွတ်လိုက်ရုံတည်းမကရွေးကောက်ပွဲတွေမှာအလွန်ကိုအရေးပါတဲ့အခမ်းကဏ္ဍမှာရှိနေတဲ့ရွေးကောက်ပွဲကော်မရှင်လို institution ကြီးတွေကိုပါလက်လွတ်ဆုံးရှုံးသွားခဲ့ရပါတယ်။အဲ့ဒီအချိန်ကစနောင်တမနာလုပ်ဖို့ရည်မှန်းချက်ရှိတဲ့အဲ့ဒီလိုရည်မှန်းချက်ရှိကြောင်းသတင်းမီဒီယာတချို့ကိုသွေးဝိုက်ပြီးပြောလို့ရှိတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အတွက်2008ဖွဲ့စည်းပုံဟာအထောက်အပံ့ဖြစ်ဖွယ်သိမ့်ရှိတော့ပါဘူး။ဖွဲ့စည်းပုံအရသမရရွေးမဲ့တီထောင်စုလွှတ်တော်ထဲမှာသူခန့်နဲ့တက်မတော်ကိုစလင်25ရာခိုင်နှုန်းတေချာပေါက်ရှိနေမှာဖြစ်ပေမဲ့ရွေးကောက်ပွဲမှာကိုယ့်ဘက်ကခန့်ထားတဲ့ကော်မရှင်တွေမရှိပဲပြည်ခိုင်ပြိုးပါတီဟာလွှတ်တော်တစ်ခုလုံးရဲ့25ရာခိုင်နှုန်းကျော်တနည်းရွေးကောက်ပွဲမဲဆန္ဒနယ်မြေရဲ့34ရာခိုင်နှုန်းကျော်နိုင်ပါမလားဆိုပြီးဖြစ်ပါတယ်။ တကယ်လဲ2020ရွေးကောက်ပွဲမှာ NLD က82ရာခိုင်နှုန်းတိခိုင်ပြိုးပါတီက6ရာခိုင်နှုန်းကျော်ပဲအနိုင်ရတာကသက်တည်ပြခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်လဲတိုင်းရင်းသားတွေလွတ်တော်တဲ့ပူရောက်ရေးဆိုတဲ့စကားလုံးသုံးပြီးသူ့အနေနဲ့လက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့ရွေးကောက်ပွဲမှာမဲဆန္ဒနယ်မြေတစ်ခုချင်းအလိုက်အနိုင်ရတဲ့သူတွေကိုရွေးချယ်တဲ့စနစ်အစားမဲရီအတွက်ကိုလိုက်ပြီးအချိုးကျကိုစားပြုတဲ့ PR စနစ်ကိုကျင့်သုံးဖို့ထောက်ခံတယ်ဆိုပြီးပြောဆိုခဲ့ပါတယ်။လောလောဆယ်စစ်ဆိုရကဥဆောင်ရေးဆွဲထားတဲ့ထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံမှာဝင်ကြီးချုပ်ကိုရွေးချယ်မဲ့လူ950အတွက်အာဏာပိုင်တွေခန့်နာ250မဲဆန္ဒနယ်တစ်ခုချင်းအလိုက်ရွေးကောက်ပွဲလုပ်ပေးတာ350 PR စနစ်နဲ့အချိုးကျခွဲပေးတာက150ပုံစံလုပ်ထားပါတယ်။လက်ရှိရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ဟာ82ရာခိုင်နှုန်းအထိနိုင်နေဆိုပေမဲ့ထိုင်းဖွဲ့စည်းပုံအရဆိုရင်တော့အစိုးရဖွဲ့နိုင်တဲ့အရေးအတွက်နဲ့တောင်မနည်းဆက်ပါဘူး
။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာ2008ဖွဲ့စည်းပုံကိုရွေးကောက်ခံနေဘလို့နည်းနဲ့မှဘတော်မှအစိုးရအာဏာမရနိုင်တဲ့အဲ့ဒီထိုင်းစစ်အစိုးရရဲ့ဖွဲ့စည်းပုံဆန်းဆန်းဖြစ်စေလိုပုံရပါတယ်။ဒါပေမဲ့ခက်တာကသူ့အနေနဲ့2008ဖွဲ့စည်းပုံကိုပြင်မယ်ဆိုရင်လဲဖွဲ့စည်းပုံအရပဲလွတ်တော်တွင်ပြင်ဖို့အင်အားကရှိမနေပြန်ပါဘူးဒီအတွက်2008ဖွဲ့စည်းပုံကိုဖျက်ပြစ်ဖို့အထိပြောဆိုလာတာဟာသူ့ရဲ့ဆန္ဒအစစ်အမှန်ဖြစ်နိုင်ပါတယ်2008ဖွဲ့စည်းပုံကိုဖျက်ပြစ်ဖို့ဆိုတာကလည်းသူ့အရင်ရှေ့ကဆက်အနာရှင်တွေနီးတူဆက်အနာသိမ်းပြီးမှလုံလို့ရမှာဖြစ်တာကြောင့်အဲ့ဒါလိုအာနာသိမ်းပွဲဆင်နွှဲမလားမဆင်နွှဲဘူးလားဆိုတာကိုတော့ရုံမူကြီးမင်းအောင်လှိုင်ကိုယ်တိုင်ဆုံးဖြတ်ရမှာဖြစ်ကြပါ
မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြားရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့စာတို့လေးတွေရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုဝေမျှပေးကြပါမယ်နော်။တီလာအစဉ်ဆိုတဲ့တော်ရရှင် Facebook ပေါ်မှာလာရေးထားတာက
မင်္ဂလာပါ VOE VOA ဝိုင်းတော်သားများအားလုံးစိတ်လက်နှပါကြည်လင်ရှင်တာပြီးတော့လူအင်ဟုသမျှအထမြအောင်မြင်ပါစေရှင်
။ဟုတ်ကဲ့ပါ။မင်္ဂလာရှိလာတဲ့အစုတောင်းလေးပါနော်။အထူးပဲကျေးဇူးတင်ပါတယ်။ဒီတော်ရရှင်လေးစိတ်လက်နှပါကြည်လင်ရှင်မြပါစေလို့ပြန်ပြီးတော့အစုတောင်းပေးကြပါတယ်ရှင်။နောက်ထပ်ကချင်းပြည်နယ်ဗမော်ခရိုင်ကရေးလာတဲ့တော်ရရှင်လန်လေးဆိုတဲ့တော်ရရှင်ကလည်း VOA ကိုစာရေးကြပါတယ်။ဘယ်ကိုပို့ရမလဲဆိုပြီးရေးလာတာပါ
။မင်္ဂလာပါ VOA ဝိုင်းတော်သားများအားလုံးကိုစိတ်တပြရှင်လန်းကြပါစေလို့ဆုတောင်းလိုက်ပါတယ်။ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မန္တာအုပ်စုနေလမ်းလေးဖြစ်ပါတယ်။ VOA Radio အစီအစဉ်ကိုလည်းအားရင်အားလို့နားဆင်အားပေးနေပါတယ်။ Facebook ကနေလည်းကြည့်ဖြစ်ပါတယ်။ဒီမှာမေးချင်လို့ပါ VOA ကိုကျွန်တော်စာရေးပြီးတော့ရင်ဖွင့်ချင်တာတွေရှိပါတယ်။မြို့နယ်ရက်ရွာကအဖြစ်အပျက်တွေကိုလည်း VOA ကိုပေးပို့ချင်ပါတယ်။ဘလို့ပို့ရမှန်းလည်းမသိလို့ပါ။ပေးပို့ရမယ့်လိစာလေးရချင်ပါတယ်။အခုရေးတဲ့လိစာကရေးလို့ရပါသလားခင်ဗျာ။
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ကြားရမယ်ဆိုတော့ကျမတို့စီစာရင်းနိုင်တဲ့လိပ်စာကိုဒီအစီအစဉ်အဆုံးမှာကြီးညာပေးပါမယ်နော်ဒါမှမဟုတ်လည်းအခုပို့သလိုပဲ Facebook ပေါ်မှာကျွန်တော်ရင်ဖွင့်ခြင်းပါတယ်ဆိုပြီးတော့ရေးလာလို့လည်းရပါတယ်နောက်ပြီးတော့ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကစာရေးပြီးတော့ message ပို့လို့ရတဲ့နေရာမှာလည်းလှမ်းပြီးတော့ရေးလို့ရပါတယ်အဲ့ဒါတော့တယ်လီဖုန်းနဲ့သုံးရတာမလို့တယ်လီဖုန်းပို့ပဲဒီ internet ပို့ပဲကုန်ပါမယ်နော်စာပို့ကတော့ကုန်မှာမထင်ပါဘူးဒါမှမဟုတ်လည်းဒီကျမတို့အစီအစဉ်အနောက်ပိုင်းမှာကြီးညာပေးတဲ့လိပ်စာကိုစာထည့်လိုက်လို့ရပါတယ်ရှင်နောက်တော့ရရှင်ဥတာနုကတော့ Dining Grey TV Magazine စီစဉ်ကိုကြည့်ရှုပြီးတော့ဘာသတင်းမဲ့ဖြစ်ဖြစ်သတင်းရရင်တော်ပါပြီတဲ့ဒီသတင်းဟုတ်တယ်မဟုတ်ဘူးမှန်တယ်မမှန်ဘူးဆိုတာနားထောင်သူဆုံးဖြတ်ပါလိမ့်မယ်ဆိုရဲရေးလာပါတယ်အောင်ကွန်ဆိုတဲ့တော်ရရှင်ကတော့ဒီကျွန်တော်တို့ VOA မြန်မာပိုင်းကနေအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်သူကတော့ရွှေပြောင်းမြန်မာတွေအတွက်သတင်းကိုထုတ်လွှင့်ပေးပါလို့ VOA ကိုတောင်းဆိုပါတယ်တဲ့ကိုကိုလင်းဆိုတဲ့တော်ရရှင်ကတော့ကျွန်တော်ရဲ့ page မှာလူချင်းမင်းရဲ့ video နဲ့စာများကိုလူချင်းမင်းရဲ့မူရင်း credit အတိုင်းမပြောင်းမလဲမရှိပဲ 100% link အပါဝင် YouTube ကနေ download ဆွဲပြီးတော့တင်ခွင့်ရှိမလားသိပြရသေးတယ်ခွင့်ပြုချက်တောင်းဆိုပါတယ်ကျွန်တော်ရည်ရွယ်ချက်ကတော့တနေရာထဲမှာ link အစုံဖော်ပြပေးချင်တာပါတဲ့ဟုတ်ကဲ့ပါဒီတော်ရရှင်ကိုကိုလင်းပြောထားသလို view မြန်မာဝိုင်းတင်ဆက်မှုတွေကိုအမှတ်တရစိတ်လုံးဝမဖုံးကွယ်ပဲနဲ့ပြန်လည်ထပ်ဆင်ပြီးတော့ဖော်ပြချင်တာဖော်ပြလို့ရပါတယ်နော်ကျေးဇူးတင်ပါတယ်ချစ်ကိုကိုမင်းဆိုတဲ့တော်ရရှင်စာရိုလေးတစ်စောင်ရေးလာတာကတော့မြန်မာအားကစားနဲ့ပတ်သက်တဲ့သတင်းလေးတွေတင်ပေးစီချင်ပါတယ်တဲ့ဟုတ်ကဲ့ပါရှင်ကျမတို့ video ကြီးကနေပြီးတော့အပတ်စဉ်အားကစားအစီအစဉ်ကိုတော့ radio ရောရုပ်မြင်သံကြားရောမှာပါထုတ်လွှင့်ပေးနေတာပါနော်မ
မြန်မာနိုင်ငံကထူးခြားတဲ့အားကစားသတင်းမျိုးနောက်ပြီးတော့အထူးသဖြင့်တော့နိုင်ငံတကာအားကစားသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ဒီစီစဉ်ကိုကျမတို့ရဲ့ရေဒီယိုရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုတွေအပြင်ကျမတို့ VOA မြန်မာဝိုင်း website စာမျက်နှာနဲ့ VOA Facebook စာမျက်နှာပေါ်မှာကြည့်ရှုပြီးတော့နားဆင်နိုင်ပါတယ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်ကတော့ရေမျိုးသူဆိုတဲ့ Facebook account ပါရှင်ဖြစ်ပါတယ်။သူကအကုန်လုံးအစီအစဉ်တင်ဆက်တာတွေသဘောကျပါတယ်။တခါတလေမြန်မာနိုင်ငံအကြောင်းနိုင်ငံတကာသတင်းတွေကဆောင်းပါးတွေကိုမူရင်းအပေါ်မှာပြတင်ဆက်တာကိုလူတွေကနားလည်မှုလွဲပြီးတော့ကြံ့ကြံ့တန်းတန်းစကားလုံးတွေနဲ့ပတ်ချက်ရေးပြီးတော့တုံ့ပြန်ကြတာတွေတွေ့ရင်တော့စိတ်မကောင်းပါဘူးတဲ့။သတင်းထုတ်လွှင့်တင်ဆက်မှုရဲ့သဘောတရားကိုအားလုံးသိထားဖို့လိုပါတယ်။ VOA ဝိုင်းတော်သားတွေကျမ်းမာကြပါစေဆိုပြီးတော့ရှင်းလာပါတယ်ရှင်ဟုတ်ကဲ့ပါဒီတော်ရရှင်ပြောသလိုမျိုးနိုင်ငံတကာသတင်းတွေမှာပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုတင်ပြတဲ့အခါမှာဒီကျမတို့ VOA မြန်မာပိုင်းကအာဝဖြစ်ပါတယ်ဆိုပြီးတော့ဒီဒေါ်သာထွက်ဆေးဆိုပြီးတော့ဒီတော်ရရှင်ပြောသလိုပဲရိုင်းဆိုင်တုံ့ပြန်ရေးကြတာတွေတွေ့ရပါတယ်ရှင်ဒါမဲ့လည်းဒီသတင်းသဘောတရားကိုနားလည်တဲ့သူတွေကတော့လည်းအများကြီးရှိနေသေးတာမလို့ဟိုထင်လွဲမှာပြည့်ရေးတဲ့သူတွေလည်းဒီနေ့တော့သူတို့လည်းတင်သိသွားလိမ့်မယ်လို့ပဲကျမတို့ယူဆမိပါတယ်เนาะအခုလို့စာရေးပြောလာတဲ့အတွက်ကျေးဇူးတင်ပါတယ်ကိုလက်ဆိုတဲ့တော်ရရှင်ကတော့အားပေးပါတယ် VOE တဲ့အစီအစဉ်တွေကိုအမြဲအားပေးနေပါတယ်ကျောင်းတွေဘလောက်ဖွင့်မလဲဆိုတာတည်ချင်ပါတယ်နောက်တစ်ခုက line မော်ကနေပြီးတော့ချင်းဝင်တွေလုပ်ငန်းတွေတရားဝင်လုပ်ငန်းလုပ်နေတာလားဖွင့်ထားတာတကယ်ပါလားတဲ့ဟုတ်ကဲ့ line မော်ကနေပြီးတော့လုပ်တာတွေကတော့တကယ်ဘန်ကမဟုတ်ဘူးဆိုရင်တော့အစ်အမှန်လို့ပြောရတာခက်ပါရဲ့เนาะဒါကြောင့်မလို့မလုပ်တာကောင်းပါရဲ့နောက်အကြောင်းတွေပြတော့ပြန်ဖွင့်မလဲဆိုတာမြန်မာနိုင်ငံကိုမေးတာလားဒါမှမဟုတ်တခြားနိုင်ငံတွေကအကြောင်းတွေပြတော့ဖွင့်မလဲဆိုတာမေးရလားဆိုတာရှိပါတယ်မြန်မာနိုင်ငံကတော့အခုလောလောဆယ်အကြောင်းတွေပြန်ပြတော့ပြန်ဖွင့်မလဲဆိုတာတိတ်ပြတော့မှန်းလို့မရပါဘူးเนาะဟိုအမေရိကန်ပြည်အောင်စုမှာယောဂါနည်းနည်းလေးငြိမ်နေတယ်ဆိုတာတော့မှအကြောင်းတွေကပြည်နယ်တစ်ခုနဲ့တစ်ခုအလိုက်အကြောင်းတွေပြန်ဖွင့်တာမဖွင့်ဘူးဆိုတာရှိပါတယ်ဒီယောဂါကူးစက်မှုအခြေအနေပေါ်မှာမူတည်နေပါတယ်အဲဒါကြောင့်မလို့ဘယ်ဟာမှတအပြောလို့မရပါဘူးရှင်ကိုဗစ်ဆိုလို့ဒီကမ္ဘာမှာကူးစက်ပြန့်နှံ့နေတဲ့ကိုဗစ်ကလည်းအခြေအနေကကောင်းလာတယ်လို့မရှိသေးပဲနဲ့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့ပဲနောက်ထပ်သောရရှင်တယောက်ရေးလာတာကတော့မင်္ဂလာပါခင်ဗျားတွေကျွန်တော်က VOA ရဲ့အမာခံပရိသတ်ပါနေတိုင်းလိုလိုလဲအစီအစဉ်ဒီနားထောင်ပါတယ်ဒါဆိုရင်တော့စာလေးပြန်ကြားပေးတာကြားမယ်ထင်ပါတယ်COVID-19 နဲ့ပတ်သက်တဲ့သတင်းတွေနားထောင်နိုင်မှာတရုတ်နိုင်ငံမှာယောဂဝင်လာဖြစ်တဲ့သူတွေအကြောင်းသိမှပါတယ်လို့ပဲเนาะတဲ့မြန်မာနိုင်ငံအပါအဝင်တခြားနိုင်ငံတွေအကုန်လှိမ့်ခံနေရပြီးတော့တရုတ်နဲ့ပတ်သက်ပြီးတော့ COVID-19 အကြောင်းမကြားရလို့မေးကြည့်တာပါတဲ့ဟုတ်ကဲ့ COVID-19 ကတရုတ်နိုင်ငံမှာစတင်ကူးစက်ပြန့်ပွားတာဖြစ်ပေမဲ့တရုတ်အစိုးရကချက်ချင်းဆိုသလိုတော်တော်တင်းတင်းကျပ်ကျပ်ထိန်းချုပ်ပြီးတော့သူတို့စီကနေပြီးတော့ယောဂါကပျောက်ကင်းလူနေပါဖြစ်သွားခဲ့တာပါဒါကြောင့်မလို့လေတရုတ်နိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကတခြားနိုင်ငံတွေထက်စာရင်တိတ်ပြီးတော့မကြီးလာတာမလို့မပါတာဖြစ်ပါတယ်အခုတော်တော်တရုတ်နိုင်ငံမှာပြန်ပြီးတော့ယောဂါကူးစက်မှုတွေဖြစ်ပွားနေတဲ့သတင်းတွေပြန်ပြီးတော့တက်လာနေပါတယ်နော်ဒါမဲ့လေအိန္ဒိယနိုင်ငံတို့နောက်ပြီးအမေရိကန်ပြည်အောင်စုဘရာဇီးလ်ဒီလိုမျိုးအကြီးအကျယ်ကိုဗစ်ကိုကူးစက်ပြန့်နေတဲ့နိုင်ငံတွေနဲ့ရှင်တော့တရုတ်နိုင်ငံကမပြောပါလောက်ဘူးဖြစ်ပါတယ်ရှင်ဒါနဲ့ COVID ကာလဒီလုပ်ငန်းတွေရန်နာထားရပြီးတော့အလုပ်တွေလည်းမလုပ်ရတဲ့အချိန်မှာအစိုးရကထောက်ပံ့ကြေးငွေတက်နိုင်သလောက်ဒီလိုအပ်တဲ့သူတွေအတွက်ပေးပို့ပါရနော်ဒီမှာနိုင်ငံတော်ကပေးတဲ့ထောက်ပံ့ကြေးငွေမရပါဘူးဆိုတော့ရေးလာတဲ့စာရင်းမကြာခဏရရှိပါတယ်သူကတော့သူတို့နေတဲ့မြို့နယ်မှာဘယ်သူမှမရပါဘူးဆိုပြီးတော့အခုလိုမျိုးရေးလာတာပါ
မင်္ဂလာပါ VOA ရေကျွန်တော်တို့မကွေးတိုင်းဒေသကြီးစင်ပေါင်ဝဲမြို့နယ်မောင်တုံကြီးရွာမှာတော့နိုင်ငံတော်ကထောက်ပံ့ပေးတဲ့ငွေတွေကိုစင်ရသာလက်လုတ်လက်စားတတ်တတ်မဝေဘဲနဲ့တရွာလုံးကိုဝေပစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့အုတ်ချုံရီမူကမရှိစင်းရသားတွေကိုစင်းရလာပေးလဲပါပြောတော့မရှိစင်းရသားတတ်မဟုတ်ဘဲနဲ့လေပန်ရှင်တွေကောကားပန်ရှင်တွေပါစင်းရင်သွားပေးကြပါလေ။ကျွန်တော်တို့ရွာမှာအင်ဂျီ200ရှိပါတယ်။စင်းရသားလက်လုတ်လက်စားက80ကျော်ရှိပါတယ်။စင်းရင်သွားပြီးတော့လက်လုတ်လက်စားရောချမ်းသာတဲ့သူရောဥယျာဉ်130သွားပေးပါတယ်။အမှန်တကယ်ရတော့အထက်ကတိန်တောင်ကို2000နှုန်းနဲ့43အင်တောင်စုစာချပေးပါတယ်။အင်တောင်စုများလို့ဆိုပြီးတော့အထက်ကဖြတ်ချတာပါ။ဘိုးကဖြတ်တာလားတိုင်းကဖြတ်တာလားမြို့နယ်ကဖြတ်တာလားဆိုတော့လေကျွန်တော်တို့ကမသိရပါဘူးဒါကြောင့်မို့လို့စင်ရသားတက်တက်အိမ်တော်စုစီးရင်ကိုအတိအကျဖြစ်အောင်စီးရင်ပြုစုပေးပါလို့အထက်လူကြီးတွေကိုသိအောင် VOA ကတဆင့်တင်ပြလိုက်ပါတယ်ဗ
ျသူတို့ဒေတာမှာဒီထောက်ပံ့ကြီးပေးအပ်တဲ့နေရာမှာမျက်မျက်တတာပေးအပ်မှုမရှိပါဘူးဆိုပြီးတော့အခုလိုရေးပြီးတော့တိုင်တန်းလာတာဖြစ်ပါတယ်
အချင်းတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်းမြင့်နေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြရေးလာကြတဲ့စာတွေကိုလည်းဖီယိုကလက်ခံရရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။သောရရှင်မျက်မိုးဆိုတဲ့သောရရှင်ကမြန်မာနိုင်ငံကအချင်းတွေနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပြအာရုံနေတဲ့ပုံရှိတယ်ဆိုတာသူရဲ့စာမှာတွေ့ရပါတယ်။အရင်နှစ ကိုအခွန်တွေနဲ့ပဲပြန်လဲတိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုတ်သွားလုပ်နေရအောင်ပါပ
ါဟုတ်ကဲ့ကိုမြတ်မူကတိုင်းပြည်လဲအခွန်တွေပဲကျန်တော့တယ်လို့ရေးလာတာပါတော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်မေတ္တာတည်လဲဆောင်တခြင်းလေးတစ်ပုဒ်နဲ့လဲဖြောပြေးပေးသွားအောင်မှာဖြစ်ပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာတည်တချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးစုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ VOA တော်ရရှင်နေအတွင်းဒီပေါ်ပေါ်ပေါ်ပါမြစ်တာဒေးလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးချင်ပါတယ်ရှင် Gravity အပြင်ဘက် Contrast ဆိုတဲ့စာသားလေးနဲ့သချင်းလေးဖြစ်ပါတယ်သချင်းရဲ့ကောင်းစဉ်ကတော့နှေးသွားတယ်ဖြစ်ပါတယ်ထက်ရန်တည်ဆူထားတဲ့နှေးသွားတယ်ဆိုတဲ့သချင်းလေးကိုနားထောင်ကြည့်ပါဦးနော်ဆိုရဲနှေးသွားတယ်ဆိုတဲ့တခြင်းနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရတဲ့သူတွေအနေနဲ့ VOA Internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်တာပါကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်
ီတလီနိုင်ငံတောင်ပိုင်းကပြရိုက်တစ်ခုကိုရှေးဟောင်းအကျွေစေး200ကျော်ခရီးရန်ဘုံကြီးတစ်ပါးကတဆင့်တခိုးတယောက်ကပြန်ပေးခဲ့ပါတယ်။အာဂျင်တီးနားနိုင်ငံမှာကမ္ဘာအကြီးဆုံးဒိုင်နိုဆောကြီးရဲ့အယိုးစုကြောက်ဖြစ်ရုပ်ကျွန်းတွေကိုတူးဖော်နိုင်ခဲ့ပါတယ်။ဒီလိုကမ္ဘာဒေါ်လာကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ပြူထွေးတို့ကတင်ဆက်ထားပါတယ်။
ရှေးဟောင်းကျွေစင်200ကျော်ကိုတခုတယောက်ကခရီးရန်ဘုံကြီးတစ်ပါးကနေတဆင့်အီတလီနိုင်ငံတောင်ပိုင်းကပြတဲ့တခုကိုပြန်ပေးခဲ့ပါတယ်။တခိုးလိုယူဆတဲ့အမီပွန်ဖော်လိုသူတဦးကအပြစ်တွေကိုခွင့်လွှတ်ပေးဖို့တောင်းမရင်နေပယ်မျိုးကပေးစတမ်ရှေးဟောင်းဥယျာဉ်ပြလိုက်ကိုပြန်ပေးဖို့အကြွေစေးတွေကိုပေးခဲ့တာပါ။အဲ့ဒီပြလိုက်ရဲ့ညွှန်ကြားရေးမှုလက်ထဲကိုထည့်ပေးဖို့ကိုလည်းအဲ့ဒီလူကမှားကြားခဲ့တယ်လို့ပြလိုက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြန်ပေးခဲ့တဲ့ရှေးဟောင်းအကျွေစေး208ခုမှာ9ခုကအတူတူဖြစ်ပေမဲ့လို့အများစုက BC 300စုကဖြစ်ပြီး AD 400စုကအကျွေစေးတွေလည်းပါပါတယ်။အခုလိုအီတလီရှေးဟောင်းနယ်မြေတွေကပစ္စည်းတွေခိုးယူခံရပြီးပြန်ပေးတဲ့အဖြစ်မျိုးတွေကအရင်ကလည်းဖြစ်ပူပါတယ်။အကြောင်းကတော့ဒီပစ္စည်းတွေဟာကျင်းစာတင့်နေတယ်လို့တချို့တွေကယုံကြည်ကြလို့ဖြစ်ပါတယ်ရှင
်။ရုရှားနိုင်ငံကနည်းပညာကုမ္ပဏီတစ်ခုဟာမိုးပြန်တိုက်စီးအမှားယာဉ်မော်ဒယ်အသစ်တစ်စီးကိုစမ်းသပ်ပြန်တန်းခဲ့ပါတယ်။ဒီရင်ကို HoverSurf ကုမ္ပဏီကစမ်းသပ်ခဲ့တာဖြစ်ပြီးတော့2021ခုနှစ်အတွင်းအမြောက်အများထုတ်လုပ်ဖို့လည်းရည်ရွယ်ထားပါတယ်။အခုလက်ရှိစမ်းသပ်နေတဲ့မိုးပြန်တိုက်စီဟာရုရှားနိုင်ငံနဲ့ UAE RS ဆော်ဘွားများပြည်ထောင်စုမှစမ်းသပ်အောင်မြင်ထားတယ်လို့ကုမ္ပဏီကပြောပါတယ်။အနာဂတ်မှာဒီမိုးပြန်အစားရင်သာမြို့ကြီးတွေမှာအသုံးချနိုင်မယ်ဆိုရင်10ကီလိုမီတာအတွက်ကုန်ကျစရိတ် Russia Ruble 20 American Dollar 28ပြားလောက်ပဲကျတင်မယ်လို့ကုမ္ပဏီဘက်ကပြောပါတယ်။
ကညာနိုင်ငံမှာစိတ်ပညာရှင်တွေကမျိုးတွန်းပြောင်းပွေတော့မဲ့မြောက်ပိုင်းချန်ပီယံမျိုးကိုကယ်တင်နိုင်ဖို့အတွက်သတိသားနှစ်ခုထပ်မံဖန်တီးနိုင်ခဲ့ပါတယ်။ဒီအောင်မြင်မှုကြောင့်ချန်ပီယံမျိုးသတိသားစုပေါင်း5ခုရှိသွားပါပြီ။တရားမဝင်အမဲလိုက်တက်ဖြတ်မှုတွေကြောင့်ကမ္ဘာပေါ်ကအဲ့လိုမြောက်ပိုင်းချန်ပီယံမျိုးတွေဟာနှစ်ကောင်ပဲကျန်တော့တာဖြစ်ပြီးနာချင်းနဲ့ဖာတူးဆိုတဲ့အမေနဲ့သမီးနှစ်ကောင်ပဲကျန်တာပါ။သူတို့နှစ်ကောင်စလုံးကလည်းမျိုးပေါင်းတဲ့အတွက်မျိုးတွန်းလို့မဲ့အနေကိုရင်ဆိုင်နေရပါပြီ။အခုတော့သူတေသနာပညာရှင်တွေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေရဲ့ချိုးဖောက်မှုကြောင့်တည်ဆုံသွားပြီဖြစ်တဲ့ချမ်းပြူကြီးတကောင်ရဲ့တုပ်ပိုးနဲ့အမမျိုးဦးဆဲတွေကိုပြင်ပမျိုးပွားနည်းကိုတုံးပြီးသရေအောင်ဖို့လှုပ်ဆောင်နိုင်ခဲ့တာပါလောလောဆယ်မှာအဲ့ဒီသရေသား၅ခုကိုနိုက်ထရိုဂျင်အရင်နဲ့အေးခဲထားပြီးတော့အငါးကိုဝင်ဆောင်မဲ့မိခင်ကိုရှာဖွေနေပါတယ်အခုလိုလှုပ်ဆောင်နေတဲ့ Bio Rescues အဖွဲ့အနေနဲ့တောင်ပိုင်းချမ်းပြူမျိုးစိတ်ခွဲတစ်ခုကချမ်းပြူမတွေကိုကိုဝင်ဆောင်နိုင်မဆောင်နိုင်စမ်းသပ်ဖို့ကြံရှိနေပါတယ်နောက်3နှစ်အတွင်းမြောက်ပိုင်းချမ်းပြူတကောင်တော့မွေးနိုင်ဖို့စီစဉ်နေပြီးလာမယ့်အနှစ်20အတွင်းမှာတော့အကောင်ရည်တက်လာအောင်လှုပ်ဆောင်နိုင်ဖို့လည်းမျှော်လင့်ထားပါရရှင
်။အာဂျင်တီးနားနိုင်ငံမှာကမ္ဘာအကြီးဆုံးဒိုင်နိုဆောကြီးရဲ့အယိုးသူကြောက်ဖြစ်ရုပ်ကျွင်းတွေကိုတူးဖော်နိုင်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်68တန်းနီးပါးကကမ္ဘာပေါ်မှာကျင်းလည်ကျဆားခဲ့ကြတဲ့ဒီတတဝါကြီးရဲ့အယိုးသူကြောက်ဖြစ်ရုပ်ကျွင်းအပိုင်းအစတွေကို2012ခုနှစ်ခရဲကစတင်တွေ့ရှိခဲ့တာဖြစ်ပေမဲ့လည်းအဲ့ဒီအချိန်တုန်းကအယိုးသူတွေမပြည့်စုံသေးတဲ့အတွက်တွေ့ရှိမှုဟာဘလောက်အရေးပါတယ်လဲဆိုတာကိုမသိခဲ့ပါဘူးကျော်ရုံ24ခုနဲ့တခြားအယိုးတွေကိုစူးစီးဆက်ဆက်နိုင်တော့မှသာအပင်စားဒိုင်နိုဆောမျိုးဖြစ်တဲ့တိုက်တန်နိုဆောလို့ခေါ်တဲ့အကောင်ကြီးဖြစ်နိုင်ကြောင်းနဲ့ကမ္ဘာပေါ်မှာရှာဖွေတွေ့ရှိသမျှတွေမှာအကြီးဆုံးဖြစ်နိုင်ကြောင်းကြေညာနိုင်ခဲ့တာပါတိုက်တန်နိုဆောတွေဟာလယ်ဘင်းရှည်အမီးရှည်နဲ့တိုင်လုံးလို6ယောက်တွေရှိတဲ့ဆော်ရိုပေါ့အုပ်စုအနွယ်ဝင်အရွက်စားဒိုင်နိုဆောတွေဖြစ်ပါတယ်။အခုတွေ့ရှိရတဲ့ကြောက်ဖြစ်ရုပ်ကျွင်းတွေဟာအပြည့်အစုံမရှိသေးပေမဲ့လည်းတွေ့ရသမျှထဲမှာတော့အကြီးဆုံးဖြစ်တဲ့အကြောင်းပညာရှင်တွေကပြောပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။
မြန်မာနိုင်ငံမှာအခုမနေ့စောပိုင်းစစ်တပ်ကနေပြီးတော့အာဏာသိမ်းလိုက်ပြီးဆိုတဲ့သတင်းကြေပြန့်ဖြစ်ပေါ်နေပါတယ်။ VOE ကနေပြီးတော့စုံစမ်းမေးမြန်းထားတဲ့လောက်ပြည်ထောင်စုတိုင်းအစိုးရဝန်ကြီးချုပ်အားလုံးနှီးပါနဲ့အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပါတီခေါင်းဆောင်တချို့ပြင်တက်ကြွလှုပ်ရှားသူတချို့ကပါစစ်တပ်ကနေပြီးတော့ဖမ်းဆီးခေါ်ဆောင်မှုတွေရှိနေပြီလို့သိရပါတယ်။နေပြီးတော့ပအဝင်နေရအတော်ပြင်းများကလည်းဖုန်းလိုင်းတွေဆက်ပယ်လို့မရပါဘူး။စစ်တပ်ကအာဏာသိမ်းလိုက်ပြီလားဆိုတာကိုတော့ VOE အနေနဲ့တိကျအတည်ပြုလို့မရသေးပါဘူး။အခုဖေဖော်ဝါရီလ၁ရက်နေ့မှာတော့ပြည်သူ့လွှတ်တော်ကိုခေါ်ယူဖို့အတွက်မူလကနေပြီးတော့စီစဉ်ထားတာဖြစ်ပါတယ်။ဒီဖြစ်ရနောက်ဆက်တွဲအခြေအနေတွေကိုတော့ VUE website နဲ့လူမှုကွန်ရက်တွေမှာအချိန်နဲ့အညီတင်ပြပေးသွားပါမယ်
။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ coronavirus ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VUE မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VUE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမဆင်လို့တော့ပါ
This program has come to you from the Voice of America, Washington.